Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာအေပီလ12ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့လိုင်းနိုမီတာ32နဲ့လိုင်းနိုမီတာ51တို့အပြင်လှမ်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါခင်ဗျာဒီကနေ့မှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းလိုင်းကဆောင်ရွက်ပေးသွားမှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့အိန္ဒိယအနေနဲ့ရုရှားကလောင်စာဆီဝယ်ယူမှုလျှော့ချဖို့အမေရိကန်သမ္မတကအိန္ဒိယဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်ယူကရိန်းအရှေ့ပိုင်းကိုတိုးချက်စစ်ဆင်ဖို့ရုရှားကပြင်ဆင်နေပြီးတောင်ပိုင်းကစစ်ကမ်းမြို့မာရီယိုပိုးကိုထိန်းချုပ်နိုင်ဖို့ကြိုးစားနေပါတယ်ဖမ်းဆီးခံထားရတဲ့ Channel မန္တလေးသတင်းဌာနကသတင်းတောက်ချုပ်ကိုဝင်းနိုင်ကိုပြန်လုပေးဖို့ဗြိတိန်အခြေစိုက်သတင်းသမဂ္ဂအဖွဲ့ကတောင်းဆိုပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေမှာဆိုရင်တော့
ဒီမနက်ကစပြီးတော့ကံပယ်လန်းရေရရှင်းလန်းပေါ်နဲ့ရန်ကုန်စင်တနာလိုမနက်9နာရီလောက်ကစပြီးတော့တက်ကပြောက်ကြားဝတ်တွေနဲ့လက်နက်ကင်တွေပတ်နေတာတော့တွေ့တယ
်ပြစ်ခတ်တက်ခတ်မှုတွေအရှင်မြင့်ဖြစ်ပေါ်နေတဲ့ရန်ကုန်မြို့တော်တဝိုက်လုံခြုံရေးတွေတင်းကျပ်စွာချထားတဲ့အကြောင်းသတင်းပေးပို့ချက်အပြည့်စုံကိုဥစွာနားဆင်ကြရပါမယ်အဲဒီနောက်မှာတော့စကိုင်းတိုင်းပင်လယ်ဘူးမှာစစ်ကောင်စီနဲ့ KIA PDF ပူးပေါင်းတပ်တွေအကြတိုက်ပွဲတွေပြင်းထန်နေတာစကိုင်းတိုင်းကလေးမြို့နယ်ရင်းမပင်မြို့နယ်တွေအတွင်းစစ်ကောင်စီတပ်တွေကခြေရွာတွေကိုမိရှုနေတာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကမ္ဘာတစ်လောခီးသွားအစီအစဉ်နဲ့အင်္ဂါညစကဝိုင်းတို့ကိုတင်ဆက်ပေးတော့မှာပါ။ဒါတွေကိုမတင်ဆက်ခင်အခုပထမဦးဆုံးနောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တို့ကပြောပြကြပါမယ်ခင်ဗျာ
။အိန္ဒိယရဲ့လောင်စာဆီဝယ်နှုန်းကိုလျှော့ချဖို့အမေရိကန်သမ္မတကအိန္ဒိယဝန်ကြီးချုပ်ကိုတနင်္လာနေ့ကဗီဒီယိုအဖြစ်တွေ့ဆုံရမှာတောင်းဆိုခဲ့ပေမဲ့နိုင်ငံလုံးကသဘောမတူကြတာကိုတော့ဖော်ပြောထားကြပါတယ်။အဲ့ဒီအစယူကရိန်းစစ်ပွဲအဆုံးသတ်တာကိုထောက်ခံကြောင်းနဲ့ယူကရိန်းကိုလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့နိုင်ငံလုံးကပြောကြပါတယ
်။ I would note India has made very strong statements in New York at the UN the minister before the
ယူကရိန်းမှာအရသားတွေတပ်ဖြတ်ခဲ့တာကိုနိုင်ငံခြားရေးဝန်ကြီးကအိန္ဒိယလွတ်တော်မှာရှုတ်ချလိုက်ပြီးအဲ့ဒီရက်စက်ကြမ်းကြုတ်မှုတွေအတွက်တိကျလွတ်လပ်စွာစုံစမ်းစစ်ဆေးဖို့တောက်ဆိုခဲ့ပါတယ်။အိန္ဒိယကယူကရိန်းကိုလူသားချင်းစာနာထောက်ထားမှုအကူအညီအထူးသဖြင့်စေဝါတွေပေးပို့ခဲ့ပါတယ်စေဝါတွေကအလွန်လိုအပ်နေပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောခဲ့တာပါယူကရိန်းရှေ့ပိုင်းဒိုနက်စ်ဒေသကိုတိုးချက်စစ်ဆင်ဖို့ရုရှားတပ်တွေကပြင်ဆင်နေတဲ့အချိန်မှာပဲတောင်ပိုင်းကစစ်ကမ်းမြို့မာရီယူပေါမြို့ကိုထိန်းချုပ်နိုင်အောင်လဲကြိုးစားနေကြတယ်လို့ယူကရိန်းကအင်ကာနီကပြောလိုက်ပါတယ်ရုရှားသမ္မတပူတင်နဲ့မနေ့ကတွေ့ဆုံခဲ့တဲ့ဩစတြီးယန်ဝန်ကြီးချုပ်ကာလ်ဒီဟမ်မာကလည်းအကောင့်ပဲပြောစရာသူ့မှာမရှိပါဘူးလို့ဆိုလိုက်ပြီးရုရှားကယူကရိန်းအရှေ့ပိုင်းကိုထိုးစစ်ကြီးကြီးမားမားဆင်နွှဲဖို့ပြင်ဆင်နေပါတယ်လို့ပြောပါတယ်။ယူကရိန်းအရှေ့ပိုင်းမှာလာမယ့်နှစ်ပတ်သုံးပတ်တွင်တိုက်ပွဲတွေပြင်းထန်လာလိမ့်မယ်လို့ဗြိတိန်ကာယဝဉ္ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒိုနက်စ်ဒေသကရုရှားလိုလားတဲ့လက်နက်ကိုင်တပ်ဖွဲ့ဝင်တယောက်ပြောဆိုချက်ကိုကိုးကားပြီးမာရီယိုပေါ်မြို့မှာရုရှားတပ်တွေဟာဓာတ်ထုလက်နက်ကိုအသုံးပြုကောင်းပြုခဲ့မယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတနင်္လာနေ့နောက်ပိုင်းမှာပြောကြားပါတယ်။အဒီလိုအတိမပြုတ်နိုင်တဲ့သတင်းတွေရရှိခဲ့ပြီးမိတ်ဆွေတွေနဲ့အသေးစိတ်စမ်းစစ်နေပါတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်ထရပ်စ်ကဆိုပါတယ်။မာရီယူပေါမြို့ကိုတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်အရသာပြည်သူ1000ကျော်သေဆုံးခဲ့တယ်လို့မြို့တော်ဝင်ဗေဒင်ဘွိုင်ချန်ကိုကပြောပါတယ်။ဒီချိန်မှာပဲဆွီဒင်နဲ့ဖင်လန်နိုင်ငံတွေကို NATO အဖွဲ့မဝင်ကြဖို့ရုရှားကသတိပေးလိုက်ပါတယ်။ဂျပန်နိုင်ငံကရုရှားအပေါ်နောက်ထပ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုအင်္ဂါနေ့ကအတိပြုချမှတ်လိုက်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ရဲ့သမီးနှုတ်ပါဝင်လူ400နီးပါးလောက်ရဲ့ပိုင်ဆိုင်မှုတွေထုတ်ယူလွှဲပြောင်းခွင့်ကိုဂျပန်ကပိတ်လိုက်တဲ့အပြင်ယင်းနည်းမြုပ်နှံမှုအသစ်တွေနဲ့ဗော့ဒကာအရက်တင်သွင်းမှုကိုပါတားမြစ်လိုက်ပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ရဲ့ဇနီးနဲ့သမီးတို့လည်းအေးအေးယူခံလိုက်ရပါတယ်။အခုချမှတ်လိုက်တဲ့အရေးယူမှုအသစ်တွေထဲမှာအဓိကဘန်တွေဖြစ်ကြတဲ့စပါဘန်နဲ့အာဖာဘန်တွေအပြင်ရုရှားစစ်ဘက်ဆိုင်ရာစီးပွားရေးလုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့တခြားရုရှားအဖွဲ့အစည်းပေါင်း28ခုလည်းပါဝင်ပါတယ်။အခုလိုထိန်းချုပ်အရေးယူလိုက်တာတွေကမေလ10ရက်ကစပြီးတက်ရောက်မှာပါ။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတောက်ချာနေကပိတ်ဆို့အရေးယူရေးစည်းရုံးကိုတင်ပြခဲ့ပြီးခုပိတ်ဆို့အရေးယူလိုက်တာကအဲ့ဒီစည်းရုံးရဲ့အစိတ်အပိုင်းတစ်ရပ်ပဲဖြစ်ပါတယ်။
အဲ့ဒီအဆိုပြုချက်ထဲမှာရုရှားကတင်သွင်းနေတဲ့ကြောင်မီးသွေးနဲ့တခြားရုပ်ကျွင်းလောင်စာဆီတွေကိုတင်သွင်းတာတဖြည်းဖြည်းရပ်ဆိုင်းရေးနဲ့ပါဝင်ခဲ့ပါတယ်ဆက်စုနှစ်ပေါင်းများစွာအတွင်းစီးပွားရေးအကျပ်တွဲကိုင်းတွဲပုံအပေါ်မကျဉ်းတတ်ကြတဲ့အတွက်နှုတ်ထွက်ပေးဖို့တောင်းဆိုနေကြတဲ့ဆန္ဒပြပွဲတွေကိုကြားလိုက်ကြဖို့သီရိလင်္ကာဝန်ကြီးချုပ်မဟိန္ဒရာဇပတ်ဆကမြစ်တရရခလိုက်ပါတယ်ဆန္ဒပြသူတွေကသမ္မတရုံးဝင်ပေါက်ကိုတတ်တဲ့အနေဖြင့်ဆက်လက်သိမ့်ပိုက်ထားကြပြီးဝန်ကြီးချုပ်ထွက်ပေးဖို့တောင်းဆိုနေကြတာပါနိုင်ငံငုံရုပ်ပြင်တန်ကြားကပြောကြားရမှာဝန်ကြီးချုပ်မဟိန္ဒရာဇပတ်ဆကစီးပွားရေးအကျပ်တဲတွေအတွက်ကိုဗစ်ကပ်ဘေးအပေါ်အပြစ်ပုံချလိုက်ပါတယ်ကပ်ဘေးကနေလူတွေရဲ့အသက်တွေကိုကာကွယ်ပေးနိုင်ခဲ့ပေမဲ့စီးပွားရေးကြောက်ကြီးတဲ့ထူးကြသွားခဲ့တာဟုတော့ကျွန်တော်တို့မရှောင်နိုင်ခဲ့ပါဘူးလို့ဝန်ကြီးချုပ်ကပြောပါတယ်။တိုင်းပြည်ပြန်လည်တည်ဆောက်ရေးအတွက်စီမံကိန်းတစ်ချက်ကိုစတင်နေပါပြီလို့လည်းဝန်ကြီးချုပ်ကဆိုပါတယ်။ဒိလိလင်္ကာနိုင်ငံရဲ့နိုင်ငံခြားငွေကတဖြည်းဖြည်းဆုပ်ယုပ်နေကအကျွေးအမေရိကန်ဒေါ်လာ25ဘီလီယံတည်ရှိနေပြီးနိုင်ငံကဒေဝါလီခံရခြင်းစိုက်နေပါတယ်။ဒီလနောက်ပိုင်းမှာအပြည့်ပြည့်ဆိုင်ရာငွေကြေးရမငွေအဖွဲ့ IMF နဲ့စကားပြောဖို့ရှိပြီးစန္ဒရိတ်ခါနဲ့လောင်စာစီဝယ်နိုင်အောင်တရုတ်နဲ့အိန္ဒိယစီကအရေးပေါ်ချင်းငှဖို့စီစဉ်နေပါတယ
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1905အနေနဲ့ထုတ်လင်းပေးနေပါတယ်ခင
်ဗျာ။မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတပ်ဖြည့်ယူဥပဒေနဲ့ဖမ်းဆီးထောင်ချခံရတဲ့တရင်ထောက်ဝန်နိုင်ဦးကိုလွှတ်ပေးဖို့ပရတင်အခြေစိုက်တရင်သမဂ MUG အဖွဲ့ကတောင်းဆိုလိုက်ပါတယ်။ Channel Mandalay တရင်ဌာနတရင်ထောက်ချုပ်ဝန်နိုင်ဦးကိုအကြမ်းဖက်မှုဥပဒေနဲ့စစ်ကောင်စီကထောင်နှံငါးနဲ့ချမှတ်ထားတာပါ။မန္တလေးအိုးပိုထောင်မှာအချင်းကြနေတဲ့ဝန်နိုင်ဦးကိုလွန်ငင်းခွင့်ပြုဖို့အပြည်ပြည်ဆိုင်ရာသတင်းသမားများအဖွဲ့ချုပ် IFJ ကတောင်းဆိုခဲ့ပေမဲ့လည်းဧပြီလထဲမှာရင်သူကိုထောင်နှံပြစ်ဒဏ်တွေချမှတ်လိုက်တာဖြစ်ပါတယ်။ဝန်နိုင်ဦးရဲ့အမှုသွားအမှုလာနဲ့ပတ်သက်လို့အာဏာပိုင်တဲ့ဘက်ကအသေးစိတ်ထုတ်ပြန်တာမရှိသလိုအခြားဆွဲချက်၃ခုနဲ့အကြမ်းဖက်မှုဥပဒေဘလို့ပတ်သက်မှုရှိနေတယ်လဲဆိုတာကိုလည်းမသိရပါဘူး။ NUG အဖွဲ့ကလည်းမြန်မာနိုင်ငံတွင်းကစင်စားတိဖြတ်မှုအခြေအနေကိုအပြင်းထန်ပြစ်တင်ရှုံချကြောင်းနဲ့သတင်းထောက်တွေရဲ့လုံခြုံရေးအတွက်အကာအကွယ်ပေးဖို့တောင်းဆိုထားတာပါ။လုံခြုံမှုမရှိတဲ့အနေအထားမှာလှုပ်ကိုင်နေကြရတဲ့သတင်းထောက်အတော်များများလဲသူတို့အလို့ကြောင့်အဖမ်းခံနေကြရတယ်လို့လဲ NUG ကထောက်ပြထားပါတယ်။ IFJ အဖွဲ့ကလည်းဝန်နိုင်ဦးရင်ဆိုင်နေရတဲ့ဆွဲချက်အလုံးချက်ချင်းရုပ်သိမ်းပေးဖို့နဲ့မြန်မာသတင်းထောက်တွေကိုတရားလဲလို့ဖမ်းဆီးနိုင်တဲ့ကြီးလေးပြင်းထန်တဲ့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးဥပဒေကိုပြင်ဆင်ပြဋ္ဌာန်းပေးဖို့မြန်မာစစ်ကောင်စီကိုတိုက်တွန်းထားပါတယ်။နေစီမချာသတင်းထောက်များအဖွဲ့ RSF ရဲ့ထုတ်ပြန်ချက်အရဆိုရင်အာဏာသိမ်းကာလအတွင်းမြန်မာနိုင်ငံမှာအဖမ်းခံရသူသတင်းသမား155ဦးထိရှိခဲ့ပြီးတော့လက်ရှိမှာ59ဦးထိန်းသိမ်းခံရဆဲဖြစ်ပါတယ်။ဒီစီးအရဆိုရင်တော့မြန်မာနိုင်ငံဟာကမ္ဘာမှာတရုတ်နိုင်ငံပြည်ရင်သတင်းသမားဖမ်းဆီးခံရမှုဒုတိယအများဆုံးဖြစ်တယ်လို့ CBA သတင်းသမားကာကွယ်ရေးကော်မတီကပြောထားပါတယ်။မက်ဂီအပူပိုင်းမုံတိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့ဖိလစ်ပိုင်နိုင်ငံအလဲပိုင်းမှာမိုးတဲထမှုကြောင့်ရေကြီးရေလျှံပြီးမြေပြိုရာကလူ25ဦးထက်မနည်းသေဆုံးသွားပါတယ်။အခြေအနေအဆိုးဆုံးကြုံခဲ့ရတဲ့လီတီရက်မှာမြေပြိုမှုကြောင့်ဘေဘေမြို့အနီးတစ်ဝိုက်ကရွာသား22ဦးထက်မနည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရင်းနှီးမျောပါသွားတဲ့လူ6ဦးလည်းပျောက်ဆုံးနေသေးတယ်လို့ဘေဘေမြို့ရဲအရာရှိချုပ်ဒုတိယဗိုလ်မှူးကြီးဂျိုမန်ကိုလေဒိုကပြောပါတယ်။နိုင်ငံတောင်ပိုင်းဒါဗိုရာအရက်မှာလည်းမုန်တိုင်းကြောင့်လူ3ဦးထက်မနည်းသေဆုံးခဲ့တဲ့အကြောင်းဖိလစ်ပိုင်သဘာဝဘေးအန္တရာယ်ဆိုင်ရာဌာနကပြောပါတယ်။မေဂီမုံတိုင်းဟာတိနစ်ထဲဖိလစ်ပိုင်ကိုပထမဆုံးဝင်လာတဲ့မုံတိုင်းလည်းဖြစ်ပါတယ်။မုံတိုင်းကြောင့်မိုးတဲထမ်းပြီးတော့ရေကြီးလာတဲ့အတွက်ထောင်ထောင်ချီတဲ့ပြည်သူတွေဘေးလွရာရွှေ့ပြောင်းခဲ့ကြတာပါ။ဖိလစ်ပိုင်နိုင်ငံမှာနှစ်စဉ်နှစ်တိုင်းတိုက်ဖုန်းမုံတိုင်းနဲ့အပူပိုင်းမုံတိုင်းအကြိမ်20လောက်ဝင်တိုက်လေရှိတာဖြစ်ပါတယ်။ဇန်နဝါရီလနောက်ပိုင်းကမ္ဘာမှာကိုဗစ်ရောဂါကာကွယ်ဆေးထိုးပြီးသူလူဦးရေ30ရာခိုင်နှုန်းအောက်ရှိတဲ့နိုင်ငံပေါင်းက34နိုင်ငံကနေ18နိုင်ငံအထိကျဆင်းသွားတယ်လို့ကာကွယ်ဆေးထိုးနိုင်ရေးကမ္ဘာသမားဦးဆောင်လုပ်ကိုင်နေတဲ့ကုလသမဂ္ဂအရာရှိတွေကပြောပါတယ်။ကယောဂါကိုအဆုံးသတ်နိုင်ရေးကာကွယ်ဆေးအရှိန်မြင့်ထိုးနိုင်ကြဖို့လဲကုလအရာရှိတွေကတိုက်တွန်းပါတယ်။ကိုဗစ်ကယောဂါကြောင့်လူပေါင်း6တန်းကျော်သေဆုံးခဲ့တဲ့အချိန်မှာပဲကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့အဆိုအရအခုရက်ပိုင်းနေ့စဉ်ကိုဗစ်ပိုးကူးသူတစ်ကသတန်းဝန်းကျင်ထိရှိနေတာပါ။ဒါကြောင့်လဲမိနစ်တုံးကကာကွယ်ဆေးအရှိန်မြင့်ထိုးနှံဖို့မဖြစ်နိုင်တဲ့နိုင်ငံတွေမှာကာကွယ်ဆေးတွေအမြန်ထိုးနှံပေးနိုင်ဖို့အလွန်အရေးကြီးနေပြီလို့လဲကုလလက်ထောက်အတွင်းမှုချုပ်တက်ချီဘန်ကလူညိုရေးကောင်စီကိုတင်းနေလာနေကပြောဆိုခဲ့တာပါ။ကမ္ဘာတစ်ဝန်းထိုးနှံပေးထားတဲ့ကိုဗစ်ကာကွယ်ဆေးပေါင်းက 7.1 ဘီလီယံထိရှိတယ်လို့လဲသူကပြောပါရယ်။သ WHO အဖွဲ့ဝင်နိုင်ငံ194နိုင်ငံထဲမှာလူဦးရေ40ကျော်ကကွက်ဆေးထိုးပေးခဲ့တဲ့နိုင်ငံပေါင်းက124နိုင်ငံရှိတယ်လို့လည်းပြောပါရယ်။အဲ့ဒီအထက်မှာနိုင်ငံလူဦးရေ80ရာခိုင်နှုန်းကျော်ကကွက်ဆေးထိုးပေးထားနိုင်တဲ့နိုင်ငံပေါင်းက50တန်းနိုင်ငံရှိတယ်လို့လည်းပြောပါရယ်။ဒါပေမဲ့လည်းဆင်းရဲနှွမ်းပါတဲ့အတိုင်းပြည်တွေမှာကကွက်ဆေးထိုးထားတဲ့ပြည်သူက71ရာခိုင်နှုန်းလောက်သာရှိတယ်လို့လည်း Mr. Chiben ကထောက်ပြသွားပါရယ်။COVID-19 ကူးစက်မှုနှုန်းမြင့်တက်နေတဲ့တရုတ်နိုင်ငံရှန်ဟိုင်းမြို့ကနေအရေးပေါ်မဟုတ်တဲ့အမေရိကန်အစိုးရဝန်ထမ်းအလုံးထွက်ခွာကြဖို့အမေရိကန်နိုင်ငံခြားရေးဌာနကအမိန့်ထုတ်လိုက်ပါတယ်။တရုတ်နိုင်ငံမှာ COVID ကင်းစင်ရေး Zero COVID မော်ဒါနဲ့ရောဂါထိန်းချုပ်ရေးတင်းကျပ်တဲ့စီမံတွေချမှတ်ပြီးရောဂါစစ်ဆေးမှုတွေတိုးလုပ်နေတာပါ။ကူးစက်မှုအများဆုံးဖြစ်တဲ့ရှန်ဟိုင်းကမြို့ခံ26သန်းကျော်ကိုအပြင်မထွက်ဖို့တားမြစ်ထားတာအခုဆိုရင်သတင်းသုံးပတ်ကျော်ပါပြီ။ဒီကနေ့တရက်ထဲရှန်ဟိုင်းမှာယောဂကူးစက်သူက23,000ကျော်ရှိတယ်လို့တင်းကျပ်တဲ့စီးမြင့်တွေအောက်မြို့ကန်တွေအစာအသောက်နဲ့နှိမ့်စင်လိုအပ်တဲ့ပစ္စည်းတွေရဖို့အခက်အခဲတွေလည်းရှိနေပါတယ်။အခုထုတ်ပြန်တဲ့အမေရိကန်နိုင်ငံခြားရေးဌာနရဲ့အမိန့်ကကောင်စစ်ဝန်ယုံအရေးပေါ်မဟုတ်တဲ့ဝန်ထမ်းတွေနဲ့သူတို့မိသားစုဝင်တွေအားလုံးအကျုံးဝင်ပါတယ်။ကိုဗစ်မျိုးကွဲ Omicron ကူးစက်မှုတွေတိုးလာတဲ့အမေရိကန်နိုင်ငံ Philadelphia မြို့မှာတော့ April 16ရက်နေ့ကစလို့အဆောက်အဦတွေထဲနှကောင်စီမတက်မနေရပြန်ပြီးတော့ချမှတ်လိုက်ပါတယ်။ Philadelphia မှာပြီးခဲ့တဲ့ဆယ်အတွင်းကိုဗစ်ကူးစက်မှုနှုန်းက50ရာခိုင်နှုန်းမြင့်တက်လာတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။အမေရိကန်ပြည်နယ်နဲ့မြို့အတော်များမှာ February လနဲ့ March လအစောပိုင်းကတည်းကနှကောင်စီမတက်မနေရတက်မှတ်ချက်တွေကိုဖြေလျှော့ပေးထားပြီးအခု Philadelphia ကဒီတက်မှတ်ချက်ကိုပထမဆုံးပြန်ပြီးတော့ချမှတ်လိုက်တဲ့မြို့ဖြစ်ပါတယ်။ Saudi Arabia, မြန်မာနဲ့ Haiti တို့အတွဲ COVID-19 ခီးသွားအဆင့်တက်မှတ်ချက်တွေကိုလည်း American ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးစင်တာ CDC ကတနင်္လာနေ့ကအဆင့်လျှော့ချလိုက်ပါတယ်။အစောပိုင်းကယောဂါကူးစက်နိုင်တဲ့အဆင့်လေးတက်မှတ်ထားတာကနေအခုအဆင့်တစ်ကိုဖြေလျှော့ပေးခဲ့တာပါ။ခုချိန်ထိတော့တကမ္ဘာလုံးအတိုင်းအတာနဲ့ကိုဗစ်ကူးစက်သူက499သန်းနဲ့သေဆုံးသူကတော့6.3%သန်းကျော်ရှိပါတ
ယ်။နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်လို့တင်ပြပေးကြတာပါခင်ဗျာ။ VOA American အတန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပွချက်တွေကိုတင်ပြပေးတော့မှာမို့ရန်ကုန်မြို့အတွင်းစစ်ကောင်စီကအလုံးကြီးတွေတိုးချဲ့ဆောင်ရွက်နေတဲ့သတင်းနဲ့စပါမယ်။ရန်ကုန်မြို့မြို့နယ်အတော်များများမှာအခုရက်ပိုင်းလုံခြုံရေးတွေတိုးမြင့်ချထားတယ်လို့မြို့ကနေကပြောပါတယ်။တကြံအချိန်ဖြစ်နေတာရောဖောက်ခွဲပစ်ခတ်မှုတွေပြန်ဖြစ်နေတာကြောင့်ပါမြို့ထဲမှာကင်းလက်တာတွေနဲ့စစ်ဆေးအရေးယူလာတာတွေပိုတွေ့နေရတယ်လို့ပြောကြပါတယ်။ရန်ကုန်ကလုံခြုံရေးအခြေအနေအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မဆုမြတ်မောင်ကပြောပြပေးမှာပါခင်ဗျာ။
ပစ်ခတ်မှုတွေပောက်ကွဲမှုအသေးစားတွေဖြစ်နေတဲ့ရန်ကုန်မြို့မှာလုံခြုံရေးတွေပို့ပြီးတော့ထင်သာမြင်သာတွေ့နေရတယ်လို့မြို့နယ်တော်တော်များများမှနေသူတွေကပြောပါရယ်။ဒီနေ့လာနေညပိုင်းကပဟန်းမြို့နယ်ကဘာကြီးလက်မကြီးပေါ်မှာရှိတဲ့မြန်မာပလာဇာမှာပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်ဒီနေ့မှာတော့အဲ့ဒီနားတဝိုက်မှာစစ်သားတွေဝစ်ဆောင်ပြေးလက်နက်ကင်ဆောင်ကင်းလဲတာလုံခြုံရေးချထားတာတွေမြင်နေရတယ်လို့အဲ့ဒီနေရာနားမှာနေသူတယောက်ကပြောပြပါရယ်။ရန်ကုန်မြို့နယ်ထဲမှာတရက်မန်တက်ဆောက်လုပ်ထားတဲ့အထွေထွေအုပ်ချုပ်ရေးမှူးရုံးအနီးမှာလည်းစစ်ကောင်စီတပ်တွေလုံခြုံရေးယူထားတာတွေ့တယ်လို့ရန်ကုန်သူတယောက်ကပြောပြပါဗျ
။ဒီမနက်ကစပြီးတော့ကံပယ်လန်းရေရန်ရှင်းလန်းပေါ်နဲ့ရန်ကုန်စစ်တပ်နာလို့မနက်9နာရီလောက်ကစပြီးတော့တက်ကပြောက်ကြားဝတ်တွေနဲ့လက်နက်ကင်တွေပတ်နေကြတော့တွေ့တယ်။နောက်မြန်မာပလာဇာနားနဲ့ဘန်နာမှာကင်းဘုံတွေပြန်ထားလာတယ်။အရင်တော့ပြန်သိမ်းသွားတာအခုမှပြန်ထားတာပေါ့နော်။နောက်နေ့ကွက်နားမှာမန်တက်ဆောက်ထားတယ်။အဲ့အိမ်နားမှာတော့စစ်တပ်ကလူတွေအပြည့်ပဲဆောက်နေကြတာပေါ့နော်။မန္တန်နောက်ကထွေအုပ်ယုံလေးနောက်ရန်ကုန်ရဲ့ကွက်တီလမ်းတွေရဲတွေအရုပ်ဝတ်တီနဲ့ဆိုင်ငယ်ပတ်စည်းနေရာတွေတွေ့တယ်ဒီမန္တန်ကစပြီးထူးခြားသတိလာမိတာပေါ့နော်ရွှေရုံးမင်းအင်ယာနားမှာလည်းအရုပ်ဝတ်တွေကတချို့ကတက်စီကားရက်တလူနဲ့စောင့်နေရရှိတယ်လို့အဲ့နားတငယ်ချင်းတွေကတော့ပြောတယ်ဟုတ
်ရန်ကုန်မြို့လေမြို့တော်ခမ်းမရှိမှာမြို့တော်ဝန်ဘဟုမန္တန်ဆောက်လုပ်ထားတဲ့နေရာနဲ့လမ်းလျှောက်တကြံလုံးမဲ့မဟာဗန္ဒူလာပန်းချံအနီးတစ်ဝိုက်မှာလည်းလေးဘက်လေးတန်းလမ်းမကြီးတွေလမ်းသွယ်တွေမှာစစ်ကောင်စီလုံခြုံရေးတပ်တွေချထားတယ်လို့မြို့ရဲမှနေသူတွေကပြောပါရယ်မြို့တော်ပေါ်ပခိုမန်တပ်စောင့်နေစဉ်ကလည်းအဲ့ဒီနားမှာပတ်ကွဲမှုအသေးစားဖြစ်ခဲ့ပါရယ်တမတော်အရာရှိတဦးအပါအဝင်၃ဦးဖြစ်ခတ်ခံရတဲ့လမ်းမတော်မြို့နယ်မှာလည်းလုံခြုံရေးတင်းကျပ်စစ်ဆေးမှုတွေလုပ်နေပါရယ်ဧပြီ17ရက်တနင်္လာနေ့ညပိုင်းလုံးကစိတ်ကန်းသာလမ်းဘက်ကနေမြောက်ဥက္ကလာဘက်ကိုပြန်လာတဲ့လူငယ်အမျိုးသမီးတစ်ယောက်ကသူ့ကြုံရတဲ့အခြေအနေကို VOA ကိုအခုလိုပြောပြပါရယ
်မင်းညာညီမရုံးမှာအရေးကြီးပစ္စည်းတစ်ခုတန်ခဲ့တာမို့ပြန်ယူရတယ်ချိန်က7နာရီကျော်9နာရီလောက်ဖြစ်နေပြီမယူရင်လည်းတကြံတွေအလုံးလုံးမရမှာဆိုလို့ပြန်ယူရတာလေညီမ2ယောက်ဆိုတော့ပြန်တော့တက်စီ5စီးတာပေါ့ကားကတော့ကားသမားအနောက်ပိုင်းခရိုင်တောင်ဝင်ကြတဲ့ရဲရရှိတယ်အဲကားပေါ်ရောက်မှသူကပြောတာကတ်တွေလည်းပြတယ်သူကတစ်ဖက် PDF တွေကိုလိုက်ပြပြီးဖမ်းနေတာတဲ့ကားပေါ်မှာတက်နဲ့လည်းပါတယ်ညီမတို့လည်းဘာလို့ကမသိဘူးပေါ့နော်ကြောက်နေတာပေါ့ तू ကကိုရီယိုတကြံတွင်ညာဘက်ဆိုရင်၈နိုင်နောက်ပိုင်းတော့ပြင်မထွက်ဖို့ရဲ့ ဖိုင်လေမှတ်ပုံတွေယူလာရမယ်လို့ပြောတယ် PDF တွေကိုပိတ်စိတ်တိုက်ရှာမှာမလို့တဲ့တတိထားသွားဖို့သူကတော့ပြန်မာလိုက်တယ်သူတို့ကတက်စီအငှားသမားပုံဖမ်းပြီးတော့တဲ့အတွင်ယူလိုက်ကြည့်နေတာဖမ်းနေတာပြောတာပေါ့နော်ဘလိုင်းကိုတနက်ပြပြီးပြောတာတော့မဟုတ်ဘူးပေါ့ကိုရီကိုကြည့်တာပုံမှန်လူမလို့မဖြစ်တင်တာမဖြစ်အောင်ပြောပြတာပါဆိုပြီးပြောတယ်ရဲမဟုတ်တဲ့တက်ကဖွဲ့တယ်လေအဲ့လိုရှိတယ်တတိထားပေါ့နော်အပြင်ထွက်မှတ်ပုံတင်ကိုလည်းမဖြစ်မနေ
တိုက်ခိုက်မှုတွေကိုအရှိန်မြှင့်လုပ်နေတယ်လို့အတည်ပြုထားချိန်မှာကျော်ဒရာလမ်းမတော်ပဟန်ကမာယုစတဲ့မြို့နယ်တွေမှာပါပြစ်ခတ်မှုတွေပောက်ကွဲမှုတွေဖြစ်နေတာပါလူမျိုးစုံနဲ့အခြေခံလူတန်းစားအများစုနေထိုင်တဲ့လှိုင်သာယာမြို့နယ်မှာလည်းဒီရပိုင်းလုံခြုံရေးတင်းကျပ်နေတယ်လို့လှိုင်သာယာမြို့နယ်မှာနေသူတယောက်က VOA ကိုပြောပြပါတယ်
ตัวเนี่ยเนี่ยเนี่ยตัวเนี่ยกันเนี่ยนําเนี่ยคนนั้นก็ไม่ได้อืมก็เนี่ยครับผมก็คงต้องมาได้เลยมันจะขนาดบ่ไอ้มาว่าแต่คราวแล้วก็ปิดเนี่ย
ရောက်တကုံမြို့နယ်ထဲမှာလည်းမနေ့ဧပြီလ17ရက်ညပိုင်းတုန်းကအပြန်အလှန်ပြစ်ခတ်တံတွေကြားရတယ်လို့လိုက်လံဖမ်းဆီးတံတွေကြားရတယ်လို့အဲ့ဒီနေရာမှာနေကြသူတွေကပြောပေမဲ့ VOA ကပြစ်ခတ်မှုဖြစ်တယ်ဆိုတာကိုတိကျအတည်မပြုနိုင်သေးပါဘူးမြောက်တကုံဘေးလီတတားပင်လုံဆေးရုံအနီးတကုံတက္ကသိုလ်ကျောင်းဝင်းအနီးတစ်ဝိုက်အပြင်တချို့လူငယ်ရပ်ကွက်တွေနဲ့မြောက်တကုံမြို့နယ်ထဲကအဓိကလမ်းမကြီးတွေပေါ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကင်းမုံချလုံခြုံရေးယူတာအရဲဝတ်တွေနဲ့စောင့်ကြည့်နေတာတွေလုပ်နေတယ်လို့လည်းမြောက်တကုံမှာနေသူတွေကပြောပါတယ်ဒါပေမဲ့တချို့နေရာတွေမှာတော့ပုံမှန်အနေအထားအတိုင်းတွေးရတယ်လို့မြောက်တကုံမှာနေသူတယောက်ကလည်းပြောပါတယ်
။အဲသွားသမျှတွေးသမျှတော့နန်းတက်ပါညာတော့ဘာမှမရှိဘူး။လူတွေလည်းသူ့လှုပ်လှုပ်ရှားရှားတော့မတွေ့ရဘူး။ဒါကြောင့်လှည့်သွားညာပါညာတော့တခါတည်းရန်တွေ့တယ်။အဲနော်ဘယ်လိုခေါ်မလဲအရင်လိုတော့တော်စိတ်စိတ်တော့မဟုတ်ဘူး။ခက်ကြဲကြဲတွေ့တယ်
။ကိုဗစ်ကရောဂါကူးစက်မှုတိတိတတရောကြသွားပြီဖြစ်တဲ့မြန်မာနိုင်ငံမှာဒီနှစ်တကြံပွဲကိုနေရာတော်တော်များများမှကျင်းပဖို့အတွက်စစ်ကောင်စီကမန်နက်တွေစောက်လုပ်ပြင်ဆင်ထားပါတယ်။ပြည်သူအများကြားမှာတော့လုံခြုံရေးအခြေအနေကြောင့်တကြံကာလကိုအရင်တွေကလိုပြောနိုင်မှာမဟုတ်ဘူးလို့ပြောကြပါရယ်ဆရာနာရှင်ဆန့်ကျင်နေသူတွေကလည်းစစ်ကောင်စီတပ်တွေဖိနှိပ်တာခံနေရတဲ့ပြည်သူတွေကိုကိုကျင်းစာတဲ့အနေနဲ့တကြံပွဲတော်ကိုကိုနီးကိုဟန်နဲ့ဆန့်ကျင်ကြဖို့အတွက်တိုက်တွန်းဆောင်ဩမှုတွေလုပ်နေကြပါရယ်ရှင
်မဆုမြတ်မွန်တင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာစကိုင်းတိုင်းကလေးမြို့မှာစစ်တပ်ကနေအိမ်တွေလိုက်လံမိရှုနေတဲ့တဲ့င်းကိုပြောပြပါမယ်အခုတော့စကိုင်းတိုင်းပင်လယ်ဘူးမြို့နယ်မှာစစ်ကောင်စီနဲ့ KIA PDF ပူးပေါင်းတပ်တွေတိုက်ပွဲပြင်းထန်နေတဲ့သတင်းကိုအရင်ပြောပြပါမယ်။ဖုန်းဆက်သွယ်မှုအင်တာနက်ဆက်သွယ်မှုတွေဖြတ်တောက်ခံထားရတဲ့စကိုင်းတိုင်းပင်လယ်ဘူးမြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားဒီရက်ပိုင်းတိုက်ပွဲပြင်းထန်တာဖြစ်ခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံးမှုတွေဖြစ်ခဲ့ပါတယ်။တိုက်ပွဲတွေတွင်စစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်လို့လည်းဒေသခံတွေကပြောကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညွန့်ဦးကပြောပြပေးမှာပါခင်ဗျာ။
စကိုင်းတိုင်းပင်လယ်ဘူးမြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေကြားမတ်လ29ရက်နေ့ကတည်းကစတင်တိုက်ပွဲဖြစ်ခဲ့တယ်လို့စစ်ကောင်စီကနေပြီးဧပြီလ17ရက်နေ့ကသတင်းထုတ်ပြန်ပါတယ်။ဧပြီလ3ရက်နဲ့4ရက်နေ့တွေမှာတော့နယ်လင်းကြီးရွာနီးမှာစခန်းချထားတဲ့ KIA နဲ့ PDF ပူးပေါင်းတပ်စခန်းတွေကိုစစ်ကောင်စီတပ်ဘက်ကတိုက်ခိုက်ခဲ့ကြောင်းနဲ့ဒလိုတိုက်ခိုက်စဉ်မှာ KIA နဲ့ PDF ပူးပေါင်းတပ်တွေကပင်လယ်ဘူးမြို့ကနေမီရဲစခန်းနဲ့လုံခြုံရေးတပ်ဖွဲ့တွေကိုတာလွန်အင်အားနဲ့ဝန်းရောက်တိုက်ခိုက်ခဲ့တယ်လို့သတင်းမှာဖော်ပြပါတယ်။စစ်ကောင်စီတပ်တွေဘက်ကဧပြီလ9ရက်နေ့မှာပင်လယ်ဘူးမြို့ကိုပိတ်ဆို့တိုက်ခိုက်ခဲ့ပြီးတဲ့နောက်10ရက်နေ့မှာတော့ KIA နဲ့ PDF ပူးပေါင်းတပ်တွေဆုတ်ခွာသွားတယ်လို့ပြောပါတယ်။ဒီတိုက်ပွဲတွေအတွင်းမှာစစ်ကောင်စီတပ်ဘက်ကထိခိုက်ကြဆုံးတာရှိခဲ့တယ်လို့ပြောပေမဲ့အတိအကျမဖော်ပြပါဘူး။ KIA PDF ပူးပေါင်းတပ်ဘက်ကအလောင်း၈လောင်းနဲ့လက်နက်ခဲယမ်းတွေတင်းစီရမိတဲ့အကြောင်းတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကသတင်းထုတ်ပြန်ချက်ထဲမှာ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေဟာနိုင်ငံပိုင်အဆောက်အုံတွေအများပြည်သူတွေနဲ့သက်ဆိုင်တဲ့စေယုံကြောင်းလူနေအိမ်စတွေကိုအကောက်အွယ်ယူတိုက်ခိုက်ပြီးတော့ Geneva Convention နဲ့ပြည်ပဆိုင်ရာဥပဒေအရစစ်ရာဇဝတ်မှုမြောက်တဲ့ကြောင်းဆွဆွဲထားပါတယ် PDF တပ်ဖွဲ့တွေဘက်ကလည်းစစ်ကောင်စီတပ်တွေဟာလေကြောင်းကနေပြီးတော့တိုက်ခိုက်တဲ့အတွက်လူနေအိမ်တွေကိုထိခိုက်ပျက်စီးတယ်လို့ဆိုပါတယ်အရသာတွေလည်းပြစ်ဒတ်ခံရတယ်လို့ PDF ဘက်ကအခုလိုပြောပါတယ်
တိုက်ကြတော့တင်းဖို့ကတိုက်ကြတယ်ပဲလို့လည်းလေပြစ်ကူလို့လည်းတဲ့ခါတည်းတော့ဆရာဆုတ်ရတာပါလို့စဉ်းပြန်မှာဆိုတော့အထူးနည်းနည်းလေးနာကြမှာဆိုလို့ဒီရည်ရကောင်းတဲ့ခြေလူကြီးကလည်းခြေလူကြီးထဲပါလေးတယ်ဟိုလည်းပြည့်တဲ့ဒီကဆရာခါတတော်သူကအနာလီနဲ့ဘုန်းကတရားခါတော်လူကြီးညီတော်ညညာဖြစ်စီသွားတာပေါ့အင်းဒီနေဆယ်ပေါ့ဟိုခြေကင်းတော့ရဲ့အမှားတာအကြီးလည်းမရှိဘူးအဲကြောက်အင်းဘုန်းဆိုတဲ့ရွာမှာသူလေရည်နဲ့စစ်ခူလာခြားတဲ့နေရာတော့အရသာ၃ရောက်ကိုယ်တော့ပြတ်တတ်သွားတာပေါ့စစ်ကောင်စီကပြတ်တတ်သွား
တယ်ရသားတည်ဆုံမှုနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုနိုင်တာတော့မရှိသေးပါဘူး တိုက်ပွဲဖြစ်ပွားတဲ့ဧပြီလ9ရက်နေ့ကနေပြီးဆယ်နှစ်ထိစစ်တပ်ကလေကြောင်းကနေပြီးအချင်းချင်းတိုက်ခိုက်ခဲ့ကြောင်းနဲ့ဒေသခံရွာသားတွေထောင်ချီပြီးတင်းရှောင်နေရတဲ့ကြောင်းပြောပါရယ်ပင်လယ်ဘူးဘက်မှာအခု1ရက်နဲ့2ရက်အတွင်းတိုက်ပွဲတွေငြင်းသက်နေပေမဲ့ကောလင်းဝင်းတိုဘက်မှာတိုက်ပွဲတွေဖြစ်ပွားနေရဆိုတဲ့သတင်းတွေလည်းထွက်နေပါရယ် view အနေနဲ့ကတော့အဲ့ဒီဘက်ကိုဆက်သွယ်မရလို့အတိမပြုတ်နိုင်သေးပါဘူး KIA ရဲ့ပြောရေးစီကွင်းရှိသူဗမွီနော်ဘူးကတော့ပင်လယ်ဘူးတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးတော့အောက်ခြေကတရားဝင်သတင်းပေးပို့လာတာမရှိတဲ့ကြောင်းပြောပါရယ်
ဒီငါတို့ကျိုးစီမမတက်တော့ခင်ဗျာ live ပေါ်မှာတော့ပြတ်တယ်ဒါပေမဲ့ကျွန်တော်တို့တရင်တက်တာမရှိဘူးအဲ့တော့ကျွန်တော်တို့တည်ပြီးပြောလို့မရဘူးလားဒီ Skype တိုင်းနေစပက်မှာကတော့ကျွန်တော်တို့လူတွေသူထတာတော့များရှိတယ်ဒီ Skype တိုင်းစပက်ကပြည့်ပြည့်နေတဲ့အနေနဲ့ဒါလည်းသူတို့နဲ့ပူးပေါင်းပေးမှာပေါ့နော်အဲဒီလုပ်ငန်းပုံတော်တော်များရှိတယ်ဆိုတော့သူတို့ရှစ်တန်းကအဲဒီတက်မိုးတွေအဲဝန်ခိုင်းတာလားအဲ့ဒါတော့မသိဘူးဒါတော့ကျွန်တော်တို့ဒီကနဲ့ဘူကနဲ့ direct အဲ့မှာကုကဲတာတော့မရှိဘူ
း KIA ဘူတယောက်ကြာဆုံးတယ်လို့သတင်းတွေ online မှာတွေ့ရပေမဲ့ဒါကိုလည်းအတည်ပြုချက်မပေးနိုင်ဘူးလို့ဗမွီနော်ဘူးကပြောပါတယ်စကိုင်းတိုင်းအထက်ပိုင်းပင်လယ်ဘူးကောလင်ဝင်းတူစတဲ့မြို့နယ်တွေမှာ2021ခုနှစ်နှစ်လယ်ပိုင်းကစပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့စက်တင်ဘာလအတွင်းမှာဖုန်းအင်တာနက်စတဲ့ဆက်သွယ်ရေးလိုင်းတွေကိုဖျက်တောက်ခဲ့တာကြောင့်မလို့သတင်းရယူဖို့လည်းခက်ခဲရှိနေပါတယ်ခင်ဗျာ
ကိုတန်းညုံတင်ပြပေးကြတာပါခင်ဗျာ။ဒီအမေရိကန်အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်မှာစကိုင်းတန်းရင်းမာပင်မြို့နယ်အတွင်းစစ်ကောင်စီတပ်တွေကရွာတွေကိုလိုက်လံမိရှုနေတဲ့တဲ့ရင်ကိုပြောပြပါမယ်။အခုတော့စကိုင်းတန်းအတွင်းမှာပဲစစ်ကောင်စီတပ်တွေကကလေးမျိုးနယ်အတွင်းမှာရွာတွေမိရှုတဲ့တဲ့ရင်ကိုပြောပြပါမယ်။တိုက်ပွဲတွေဖြစ်ပွားနေတဲ့စကိုင်းတန်းကလေးမျိုးနယ်မှာမနေ့ကရောဒီကနေ့ဧပြီလ12ရက်နေ့မှာပါစစ်ကောင်စီတပ်ကနေကျေးရွာတွေကိုမိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကနှချောင်းရွာမိရှုခံရတယ်လို့ဒီကနေ့မှာနှချောင်းရွာအနီးကအောင်ချမ်းသာနဲ့တာစီရွာပါမိရှုခံရတာပါအိမ်မိရှုခံရွာသားတွေဟာတောတောင်နဲ့မြို့ပေါ်ကဆွေမျိုးသားချင်းတွေစီမှာခိုလုံနေရတယ်လို့စားတောက်နေထိုင်ရေးအခက်အခဲတွေရှိနေကြပါတယ်ကလေးမျိုးရဲ့စီရေးအခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုချင်းချမ်းကပြောပြပေးမှာပါခင်ဗျာ
ကလေးမျိုးနဲ့ကလေးကံကောလမ်းမပေါ်မှာရှိတဲ့နှချောင်းကျေးရွာဟာမနေ့ကဧပြီလ17ရက်နေ့မှာမိရှုခံခဲ့ရပြီးဒီကနေ့ဧပြီလ12ရက်နေ့မှာလဲအောင်ချမ်းသာရွာကိုစစ်ကောင်စီတပ်တွေကမီးရှို့ခဲ့တယ်လို့နှချောင်းဒေသခံတူကအခုလိုပြောပါတယ
်ခုလဲမနေ့ကလဲ85လုံးလောက်ပါတော့တယ်ဒီနေ့လဲဆောက်ရှုနေရနေရတနေ့15လောက်ကတော့မရှို့တယ်အောင်ချမ်းသာမှာရှို့တယ်ဖီတာမှာလဲရှို့တယ်ဖီတာရအောင်ချမ်းသာရပေါ့ခွေးတွေလဲချီပြီးနေတော့ကျွန်တော်တို့ဘာမှလုပ်လို့မရသေးအခုနှစ်နာရီ23မိနစ်လောက်မှာဆက်ရှို့တယ်အလုံးစုံပြည်ပြည်လို့မရသေးဘူးဗျမီးရှို့နေရတဲ့အကြောင်းပြချက်ကတော့ရှို့ကျင်လို့ကိုရှို့တာဒီမှာတော့
ဒီကနေ့မွန်းလွဲပိုင်းလောက်မှာနှချောင်းရွာအနီးအောင်ချမ်းသာရွာနဲ့စီတာရွာကိုမီးရှို့ခဲ့တယ်လို့သူကပြောပြမိတယ်လဲလက်ရှိကျေးရွာထဲမှာစစ်ကောင်စီတပ်တွေရှိနေတာကြောင့်မီးလောင်မှုအခြေအနေကိုဒီကနေ့ညနေ6နာရီအထိမသိရသေးပါဘူးနှချောင်းရွာဟာမနေ့ကဒီဇင်ဘာလကနေဒီနှစ်ဧပြီလအထိ၄ချိန်တိုင်မီးရှို့ခံခဲ့ရပြီးတော့အင်ဂျင်200နီးပါးမီးရှို့ခံခဲ့ရပါတယ်ပထမအချိန်တုန်းကနေအလုံး40ကျော်နဲ့ဒုတိယအချိန်မှာတော့နေ80ကျော်မီးလောင်ကျွမ်းခဲ့တယ်လို့အခုတစ်ချိန်ကအများဆုံးလောင်ကျွမ်းတာလည်းဖြစ်ပါတယ်နှချောင်းအောင်ချမ်းသာစီတာစတဲ့အိမ်မီးရှို့ခံရတဲ့ရွာတွေကရွာသားထောင်ကျော်ဟာတောတောင်တွေထဲမှာနဲ့နီးစပ်ရာဆွေမျိုးသားချင်းတွေစီမှာခိုလုံနေရပြီးတော့စားတောက်နေထိုင်ရေးမှာအခက်အခဲတွေရှိနေတယ်လို့နှချောင်းကျေးရွာဒေသခံကပဲဆက်ပြောပါတယ်
ဘလိုမျိုးနေတာရလဲဆိုတော့ဒီတောင်ရောတွေဆိုတော့ဒီကောင်းတဲ့တောင်ရောတွေကိုအဲ့လိုကာကွယ်ယူပြီးတော့အဲတို့သေးတွေပါထိုးပြီးတော့နေကြတာပေါ့ဒီစုပေါင်းဆောင်တော့ချင်တာဗျပဒံရှိတဲ့လူကတော့ဟွာပေါ့မြို့ပေါ်တက်ပြီးတော့နေကြတာပေါ့အင်းငားတဲ့လူလည်းအင်းငားနဲ့နေကြတယ်ဒါပြီးတော့ချင်းမျိုးသားချင်းတွေအိမ်မှာလည်းနေရတယ်လူလည်းနေရတယ်ဒါပြီးတော့ဘုံကြီးကြောင်းတွေပေါ့နော်အဲ့လိုလည်းနေကြတာပေါ့ကျော်ရီပါတယ်ပြန်နေကြတာများပါတယ်လိုကေးရှင်းရှင်းနဲ့ကျွန်တော်တန်စီဖားတွေပေါ်တော့လည်းမျိုးတွေရောလိုအပ်လာနိုင်တယ်အဖြစ်သေးတွေရောရှိလာနိုင်တယ
်ကလေးမျိုးနယ်တောင်ပိုင်းမှာဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါမနေ့ဧပြီလ17ရက်နေ့မှာနှချောင်းကျေးရွာဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေကိုဒေသခံ PDF အဖွဲ့တွေကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ကလေးမျိုးနယ်ကာကွယ်ရေး PDF အဖွဲ့တာဝန်ရှိသူတူကပြောပါတယ
်ကျွန်တော်တို့ဒီနှမ်းကားကလည်းလေအမှားတစ်ခုလုံးဆင်းလာတာဒီနေ့အနောက်ဆောင်မှအိတ်တာကားကအစီး30လောက်လောက်ရှိနေတယ်ဗျအဲ့ဒါကြီးဖြတ်တန်းလာတာကိုဒီ PDF အဖွဲ့ကကလန်လုံးမန်းဆိုတိုက်ခိုက်တယ်ဗျမနေ့ကတော့သူတို့35လောက်ကြားတယ်အမှားနှမ်းချောင်းမှရှိတဲ့အိမ်ကိုမင်းရှုနေတာဗျကျွန်တော်လည်းမင်းရှုခံနေဒီတယောက်မလာခိုင်းမဲ့ဆိုပုံမှန်လုပ်တာဗျ
Nachang Yuaba Pide Taipuari Ma Sikong Si Japaka, a tea guy miare lu PDF backup Piobi Mele, Vioega Tija a team of Punai Libau, Taipuai Chene, a Mila Mu Pisin Rigo, Tishibo, Sikong Si Jogwin Yago, Satwa Gabi Mele, Miagebau, Lashi Kalimune, Dwema, Sikong Si Tadwine, Didagan Gawai, Bubang Tapuari, Pichare, Pidu Gawai, Tapue, Bagapa, PDF Kaline, Chimuda Gawai, Tapue, CNDF, Sare, Bubang Puri, Taipuari, Pipuanira, Lane Chini Babi, Taipuari, down Bilu Yago, Twabi, Bonko Nijare, Didagan Rile, Taunechi, Shini Bare, Nema Sikonzi Baga, Chimbi Neo, Zagainda, Dwingova, Nemi Shinli, Sissing Yuri, Lola Bide, now by Diari, Misho, Chessi Kanyaraha, Zarai Sodalu, Pila Niraba, Kamya.
Konjian tempia pergi raba kena. Kelimu kat jiwa ni, misu pesisi kan, terdengar tersetam abe. Sekarang ni entuh abe, jem abe mew ni ma. Sekarang sih ka, ni ni seni lobi ro, ni ini misu ni terdengar kumpul piaba me. Sekarang ni jem abe mew ni leka, kan buih jua usugu. Sekarang sih tadi, wenyang siapui seni muri lawu ni dama. Jitau kan topin jiwa, kan su jiwa, sari jiwa ni kan, ni ini misu kangi abe. Lungeh terlajau leka, di tade tersuapi sekarang sih tadi, ni ni seni ni raja. Tidakkan tangturi beluya ma terbi bungku ni jaya bare. Jema bimunye deh ma digene tipin ni deh cini deh cang. Yang orang lari tering orang lima gak biar biar bima maknya.
Sekarang ni ni ma sekarang si jadi ni pido kagoi operi tapori cini deh lo. Sekarang si jadi gale. Sekarang bimunye dorong ni ma ni mesti lembur lo ni bare. Jema bimunye deh gak bambu jaya nama ibrala tuan ni. Lihat ni dong gak tapori ni ngapik kebi deh nau. Bambu jaya usul deh ma bare. Juariku sedekah wanyang syapui pansi tepia misu rari lo ni lu ditakkan ni ga piu jabari. Dini ibrila senyian ni maro. Enji tongyang wanyang syide gansu jiwariku sedekah wanyang misu kera jang. Enyang lo tongze jo milang kere lu kulu piu bari.
Ini gansu baga senai lau ga syu nida bono ada ku cinci le lau ni jodoh. Aku lo jiwa ga ni di toro nanya lu dore syang di ni lu wanyang.
ตรงเดือนนั้นไงเนาะมาด้วยเนี่ยเอเวอร์เซตเดียดนี่ล่ะนี่ก็เลยแฟนบุยจีอาอุซูเดก้าเบลูอุยเนี่ยวินเจลาวชีเดเจ้าแกนดอบินจีอากาเอ็นเวโกมิชูเกราจาวเนี่ยอินเซชั่นลงมีเดปาตัวเรลูดีตาแกนดูกับพี่ว่าเลยเนี่ยเซตเดียดนี่ก็ยี่ห้อแกนดอบินมาชีเดดอมันนี่ก็เลยต้องดูดีบ่เนี่ยไอเอ็นเนี่ยมิชูแกงอ่ะ เสร็จแล้วเนาะบาดว่าแบบนี้เสร็จแล้วล่ะเรียบร้อยที่เรื่องยาเก่าเนี่ยแฟนบุยจุยอะไรมาสิ่งของสิ่งจะดูจะล่าจอเรียกสแกนชาบีอันนี้น่าจะเรียกวิญญาณชาบุยมิชูอะไรลงนี่ล่ะลูกที่ท่านเรียกพี่จะไปแฟนบุยจุยอาอุจุเรียมาแฟนบุยว่าแฟนบุยมีอยู่ว่านับบุตรจะจ้าเสียช่วยสู้แทนเสียรับแบ่งการสู้สู้เรียกช่วยยาปังไว้บาร์เอ แฟนบุยชาวมาสิจะดูสัตว์เดินทางสวยจริงๆเลยก็จะอยู่ในกระชากได้เราไปเลยอยากทบทวนเส้นทางนี้จ้าอย่าละจะลากไปเราสิเนี่ยไปเลยที่ท่านดูก็คุ้มรูปเยาว์ไปเดี๋ยวนี้ก็จะบอกเลยเดี๋ยวเนี่ยชาวเยอรมันเนี่ยจะชอบอันนี้เรื่องเล่นเล่นอะไรด้วยแฟนบุยอุจุเรียมาอยู่ว่าก็ชีวาชีอะไรก็ชีวาลงกุ้งยิง อ่ะคุณในเฟรย์ลาบังกาซาโลจิมาเป็นมิวเนียมาปีดูการ์โกย์จะดูเนี่ยสิ่งของสิ่งจะดูจะที่ดูจะเปรย์สับเพี้ยเขวารีอ่ะคุณอยากไปแบบวิจัยอยากดูว่าที่ดูจะเปรย์มีชีวะสิ่งของสิ่งจะดูการ์ยาริเดโกวิมิมิชูรับเพี้ยเดลูดีตาคันนี้ก็เปรย์วารีสิ่งจะดูยาริเวลาจ่ายยาดาริโกพันสีระตั้งเพี้ยดาริเพี้ยเอ็นวิจารณ์ที่มิชูนี่ละจังปีกี้ยังทบีนี่จ่ายยาลูต้องยาลูลูกจ่าย ชาวกันนี่ก็เปรียบว่าเลยแต่ช่วงนี้ก็สิ่งของสิ่งจะดูชัดตัวเองเช่นชาวกูเปล่านี่จะรำอยู่ชีวิตแม่ยังช่วยยาคดีแต่จีเรอเร่คลื่นเรียนยาเรมีตาจุริการอดอเรมาเป็นนี่จะรับบ้าและชิมาโรชิมาเป็นปากกาโอเอ็นซอนทวีนี่จะดูเรื่องจ้าซาตาวีเนี่ยนิทานยิ่งกิสาริมาคือเครื่องยาจีชีจาร์เอโลที่ตาคันนี่ก็เปรียบว่าเลยเช่นเลยมาเต็มที่ไปเกล้าบักนะพี่อเมริกันต่างกันเลยเอ็งงานนี่ยาวันสิ่งนี้ก็เสร็จทุลุ่มเป็นนี่รับบ้า คุณทุลุ่มเป็นนี่เลยยาวไปมาบาลานซ์สิ่งนี้ก็แล้วหนูมีตาต้องเซ็นนี่แล้วหนูมีตาลิซกูเนี่ยแล้วหนูมีตาเลเซกูเนี่ยแล้วหนูมีตาลิซกูเนี่ยแล้วหนูมีตาลิซกูเนี่ยแล้วหนูมีตาลิซกูเนี่ยแล้วหนูมีตาลิซกูเนี่ยแล้วหนูมีตาลิซกูเนี่ยแล้วหนูมีตาลิซกูเนี่ยแล้วหนูมีตาลิซกูเนี่ยแล้วหนูมีตาลิซกูเนี่ยแล้วหนูมีตาลิซกูเนี่ยแล้วหนูมีตาลิซกูเนี่ยแล้วหนูมีตาลิซกูเนี่ยแล้วหนูมีตาลิซกูเนี่ยแล้วหนูม
ဖြစ်စဉ်တွေ တကယ်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
တော်ရရှိတဲ့အခုနားဆင်နေကြရတာကတော့အပြည့်မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေဖြစ်ပါရခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကဘာတလွားခီးသွောအစီအစဉ်နဲ့အင်္ဂါညစကဝိုင်းတို့ကိုနားဆင်ကြရမှာပါဒါတွေကိုမတင်ဆက်ခင်ပထမဆုံးတော့ထိုင်းနိုင်ငံအတွင်းမြန်မာနိုင်ငံသားတွေဖမ်းဆီးခံရတဲ့သတင်းကိုပြောပြချင်ပါတယ်မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်လာနေသူတွေနှိမ့်စင်လို့ရှိနေတာမှာဒီနေ့ဧပြီလ12ရက်နေ့မှာတက်ပြည်နယ်ရဲ့ရောက်လာသူ16ယောက်ကိုထိုင်းလူမျိုးရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်။မနေ့တနင်္လာနေ့ကတော့ထိုင်းနိုင်ငံမဲဆောက်မြို့စစ်စည်းရေးဂိတ်မှာအာလူတွေတင်လာတဲ့ဟင်းသီးဟင်းရွက်ကားနဲ့ပုံလိုက်လာသူ9ယောက်ကိုဖမ်းမိခဲ့ပါတယ်။အခုအပြည်လာအတွင်းအခုချိန်ထိထိုင်းနိုင်ငံကိုမြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာသူ960တဲ့မနေ့ဖမ်းဆီးခံခဲ့ရတဲ့အခြေအနေကိုထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံတဲကပြည်နယ်တွေတဲ့တရားမဝင်နေဆက်ဖြတ်ဝင်လာသူတွေကိုထိုင်းနိုင်ငံဘက်ကတင်းတင်းကြပ်ကြပ်စောင့်ကြည့်တားဆီးနေပေမဲ့လည်းမြန်မာနိုင်ငံဘက်ကဝင်လာသူတွေနေစဉ်လိုလိုရှိနေပါတယ်။ဒီကနေ့ဧပြီလ12ရက်နေ့မှာမြောက်ပြည်ဘက်ကနေတပ်ပြည်နယ်မဲဆောက်မြို့ကိုတရားမဝင်ရောက်လာသူ16ယောက်ကိုထိုင်းလူမျိုးရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်။မနေ့တုန်းကလည်းမဲဆောက်မြို့စစ်စေးရေးဂိတ်မှာအာလူတွေတင်လာတဲ့ဟင်းသီးဟင်းရွက်တင်တဲ့ကားတွေပုံအောင်လိုက်လာသူ9ယောက်ကိုဖမ်းမိခဲ့ပါတယ်။မဲဆောက်မြို့ကနေဘန်ကောက်မြို့ကိုသွားတဲ့ဟင်းသီးဟင်းရွက်တင်လာတဲ့ကားတွေတဲ့လူကုန်ကူးသူတွေကဖွက်ပြီးခေါ်လာကြတာဖြစ်ပါတယ်ဒီကနေ့ဧပြီလ12ရက်နေ့အထိဧပြီလတဲ့မြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာသူ960တဲ့မနည်းရှိနေတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ဒီနေ့ဧပြီလ12ရက်နေ့မှာမြောက်ပြည်ကချမ်းရံနေပြီးတော့ဒီတပ်ပြည်နယ်မဲဆောက်တဲကိုဝင်လာတာမြန်မာ16ယောက်ရှိကြတယ်နောက်မနေ့ကဧပြီလ17ရက်နေ့အတွင်းမှာတရားမဝင်ရောက်မှုဖြစ်စဉ်နှစ်ခုရှိပါတယ်တခုကတော့မဲဆောက်အထွက်ပထမစစ်စည်းကိတ်မှာအာလူတင်နဲ့အာလူတင်နဲ့တီးနံကားပေါ်မှာတုံးအောင်လိုက်ပါလာတဲ့မြန်မာ9ယောက်ဒုတိယအုပ်စုကတော့မြောက်ဝီမြို့နယ်ပဲချမ်းပေါ့မြန်မာပဲချမ်းနေပြီးတော့ထိုင်းနိုင်ငံမဲဆောက်ပဲချမ်းကိုတရားမဝင်ရောက်လာတဲ့အဖွဲ့၃ဖွဲ့ရှိပါတယ်ပထမဖွဲ့က9ယောက်ဒုတိယဖွဲ့က12ယောက်တတိယဖွဲ့က28ယောက်စုစုပေါင်း49ယောက်ဖြစ်ပါတယ်ဒီအပိုင်းထဲမှာထိုင်းနဲ့မွန်ပြည်နယ်ဇာကချနာပူရီပြည်နယ်တွေကခရိုင်ဒီကသုံးခုနေရာသုံးခုမှာတရားမဝင်ပါ39ယောက်ဖမ်းခံရပါတယ်ဗျ2020ဧပြီလ1ရက်နေ့ကနေဧပြီလ12ရက်နေ့ဒီနေ့ထိတရားမဝင်မြန်မာ960ယောက်ထိုင်းနိုင်ငံထဲဝင်လာပြီးတော့ကလူပွဲစား6ယောက်အဖမ်းခံပြရပါတယ်ဗ
ျထိုင်းနယ်စပ်ဒေသတွေနဲ့ထိုင်းနိုင်ငံအနှံ့အပြားမှာလူပုံကူးမှုတားဆီးနှိမ်နှင်းရေးအဖမ်းဆီးတွေအများများနေတဲ့အတွက်အသေးနံတင်တဲ့ကားတွေထဲမှာလူတွေကိုဖွက်ပြီးတိတ်ဆောင်လာတာမျိုးလူပွဲကားတွေကလုံနေတာဖြစ်ပါတယ်အခုဆိုရင်ထိုင်းမြန်မာနယ်စပ်ဒေသမှာအယုဒ္ဓယာပြည်နယ်စုံကလာပြည်နယ်ထိုင်းမလေးရှားနိုင်ငံနယ်စပ်တွေအထိလူကုန်မှုခံရတဲ့မြန်မာတွေကိုအစုလိုက်အပြုံလိုက်ဖမ်းမိနေပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးအခြေအနေမကောင်းလာတာကြောင့်အလုတ်ကန်ရဖို့အတွက်ထိုင်းနိုင်ငံအတွင်းပိုင်းထိရောက်အောင်လူကုန်ကူးသူတွေကိုအခကျင်းဝင်အများအပြားပေးပြီးလာနေကြတယ်လို့လည်းဦးမိုးကျိုးကပြောပါတယ
်ကျွန်တော်ပါ18000နဲ့28000ဒီပေးရပါတယ်။မလေးရှားပြည်သွားမဲ့လူတွေကတော့ပေါင်ကလာပြည်နဲ့ရောက်ပြီးပတ်3000လောက်ပေးရတယ်လို့ကြားသိရပါတ
ယ်။မြန်မာကျပ်ငွေနဲ့ဆိုရင်73000လောက်ထိလူကုန်မှုကပေးပြီးသွားနေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကရောဂါထိန်းချုပ်ဖို့အတွက်အပါအဝင်နေဆက်ဒေသတွေကနေလူကုန်ကူးသူတွေနဲ့တရားမဝင်ဝင်လာသူတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့နေဆက်တွေမှာပုံမကင်းလက်စစ်ဆေးမှုတွေလုပ်ကြဖို့ထိုင်းအစိုးရကပြည်내အသီးသီးကအုပ်ချုပ်ရေးမှုတွေကိုဖေဖော်ဝါရီလထဲကညွှန်ကြားထားပါတယ်ရှင
်။မအေးအေးမှာတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုတင်ပြပါမယ်။ယူကရိန်းသမ္မတကနိုင်ငံအပေါ်ရုရှားရဲ့ရန်လိုတဲ့ကျူးကျော်စစ်ဟာမကြုံဘူးလောက်အောင်ရက်ဆက်ကြမ်းထုတ်ပြီးဒီအခြေအနေဟာဥရောပတစ်ခွင်လုံးအတွက်အန္တရာယ်ရှိတယ်လို့ပြောဆိုလိုက်ပါတယ်။ရုရှားကျူးကျော်စစ်ဒုတိယလအတွင်းဝင်ရောက်လာချိန်မှာတော့ယူကရိန်းမြို့တော်ကီးဖ်ကိုသိမ်းပိုက်မဲ့အကြံကိုရုရှားတွေလက်လွတ်လက်ပုံပေါ်ပါရတယ်။အနောက်နိုင်ငံတွေကလည်းပြန်လည်ဆုတ်ခွာသွားတဲ့ရုရှားတပ်ဖွဲ့ဝင်တွေကိုစစ်ရာဇမှုကျူးလွန်သူတွေအဖြစ်ပြောဆိုထားပြီးသူတို့ဟာအမျိုးသမီးတွေကိုမဒိန်ကျင့်တယ်လို့အယက်သားတွေကိုလူမဆန်စွာတတ်ဖြတ်ခဲ့တယ်လို့ဆွဆွဲထားပါတယ်။ VOA သတင်းတောက်အရရှ်အရာဘာစာဒီပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးထားပါတယ်။ဒီသတင်းထဲမှာစစ်နှလုံးထိခိုက်ဖွယ်ရာပုံရိပ်များပါဝင်တာကိုကြိုတင်အသိပေးရပါတယ်ခင်ဗျာ။
Ukraine တန်ကြက်ကကားနဲ့လေးချောင်းရန်ကာကွယ်ရေးစနစ်ပါဝင်တဲ့ရင်နှင်းကိုပြစ်ခတ်တိုက်ခိုက်နိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုမှာဖော်ပြပေမဲ့ VOA အနေနဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့အတည်မပြုနိုင်သေးပါဘူး။ရုရှားအနေနဲ့စစ်ဖက်ပြစ်မှတ်တွေကသာအဓိကထားတိုက်ခိုက်တယ်ဆိုပေမဲ့လည်းမြေပြင်အခြေအနေကတော့ကွဲပြားနေတာပါ။အခုတွေ့ရတဲ့ပုံကတော့ Ukraine နိုင်ငံ Kramatorsk မြို့ကဘူရာယိုမှာပါ။လွန်ခဲ့တဲ့သတင်းပတ်အတွင်းကတိုက်ခိုက်မှုအတွင်းဒါဇင်နဲ့ချီတဲ့အရဲသားတွေတည်ဆုံးခဲ့ပေမဲ့ရုရှားကတော့ဒါဟာသူတို့လက်ချက်မဟုတ်ကြောင်းညင်းဆိုပြီးယူကရိန်းတွေဟာသူတို့ဘာသာပြန်လည်ပြစ်ခတ်ပြီးတော့စစ်ဆက်ဖြစ်အောင်လုပ်နေတာလို့ဆွဆွဲပါတယ်ရုရှားတပ်တွေပြန်လည်ဆုတ်ခွာသွားပြီးနောက်မြို့တော်ခီးဖ်စင်ဂျေဘုံဘူချာမြို့လက်မတွေပေါ်မှာရောကျင်းနေနဲ့မှမြုပ်ထားတဲ့ရုပ်လောင်းတွေကိုပြန်ဖို့ရရှိပြီးတဲ့နောက်မှာပဲယထာပူဇာယံကိုပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားတာပါအမေရိကန်မျိုးသားလွန်ကြိုးရေးအကြံပေး Jake Sullivan ကအခုလိုတပ်ဖြတ်မှုတွေဖြစ်လာမှာကိုထောက်လှမ်းရေးသတင်းတွေကကြိုတင်သိရကြောင်း ABC This Week အစီအစဉ်မှာအခုလိုပြောရတယ်
There was a plan from the highest levels of the Russian government.
သူတို့ကျူးကျော်မှုကိုစန့်ကျင်တဲ့အရဲသားတွေကိုပြစ်မှတ်ထားပြီးပြင်းပြင်းထန်ထန်အကြမ်းဖက်နှိမ်နင်းမှုကြောက်ရွံ့သိမ်းငယ်ပြီးလက်အောက်ခံနိုင်ငံသားတွေအဖြစ်သွတ်သွင်းဖို့အတွက်လူမဆန်စွာစနစ်တကျဖိနှိပ်ဆောင်ရွက်တဲ့အစီအစဉ်အစိမ့်မြင့်ရုရှားအစိုးရခေါင်းဆောင်တွေမှရှိနေပါတယ်
။ Ukraine သမ္မတဗလိုဒီမီယာဇယ်လန်စကီကလည်းရုရှားရဲ့ရန်လိုတဲ့ကျူးကျော်စစ်အတွင်းလူမျိုးရုံးတပ်ဖြတ်မှုတွေဖြစ်ပွားခဲ့ကြောင်းနဲ့ဒီအခြေအနေဟာဥရောပတစ်ခွင်လုံးအတွက်ချင်းကြောင်းမှုဖြစ်တယ်လို့သတိပေးပြောဆိုပါရယ်ဥရောပနိုင်ငံတွေဟာယူကရိန်းနိုင်ငံကိုထောက်ခံပံ့ပိုးပေးနေပေမဲ့လည်းရုရှားစွန့်အင်ကိုဝယ်ယူသုံးစွဲနေစေပါဒီလိုဝယ်ယူမှုကိုရပ်ပစ်ဖို့လိုတယ်လို့အောက်လွှတ်တော်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီဝင် Republican အောက်လွှတ်တော်အမတ် Liz Cheney က CNN State of the Union စီစဉ်မှာအခုလိုပြောရတယ
် We need to do everything we can toto increase our own
ဖြည်းဖြည်းမှထုတ်လုပ်လို့ရနိုင်သမျှတိုးမြင့်ထုတ်လုပ်ပြီးဖြစ်နိုင်သမျှသူတို့ကိုအစွမ်းကုန်ကူညီပေးသွားဖို့အတွက်ကျမတို့အနေနဲ့လုပ်နိုင်တာတွေအားလုံးလုပ်ဖို့လိုပါတယ်အခုကနေ့စဉ်နေ့တိုင်းအချိန်တိုင်းမှာရုရှားရင်နံတဲ့တံခွေကိုဆက်တင်သွင်းနေပြီးတော့ယူကရိန်းမှာလူမျိုးရုံးတပ်ဖြတ်နေတဲ့ပူတင်ကိုငွေကြေးထောက်ပံ့နေပါတယ
်ယူကရိန်းနိုင်ငံသားတော်တော်များများကတော့အင်းနီဂျင်းနိုင်ငံမျိုးဆက်တွေကိုဖျက်ချော်ခိုးလုံနိုင်ခဲ့ကြပြီမဲ့မာရီယူဖူးလိုစိတ်ကမ်းမျိုးတွေမှာပြိမိနေသူတွေကတော့ဘေးလွတ်ရာတိမ်းရှောင်ဖို့မလွယ်ဘူးဖြစ်နေတာပါယူကရိန်းနိုင်ငံဆိုင်ရာနိုင်ငံတကာချက်ချင်းကြီးအဖွဲ့အကြီးအကဲပက်စကဲဟန်ကရင်ဆိုင်နေရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ Sky News ကိုခုလိုပြောရတယ
် We went there with buses we moved we tried
ဘတ်စကားတွေနဲ့သွားခဲ့ပြီးအဲ့ဒီပတ်ဝန်းကျင်မှာထပ်ခါတလဲလဲရှာခဲ့ပါတယ်ဒါပေမဲ့ကံမကောင်းစွာပဲမာရီယိုပိုးဝန်းကျင်တဝိုက်မှာအန္တရာယ်အလွန်များပါတယ်ကျွန်တော်တို့ကိုပေးထားတဲ့လုံခြုံရေးအာမခံချက်ကလည်းမကောင်းတာကြောင့်မာရီယိုပိုးတဝိုက်ကီလိုမီတာ20လောက်ကနေလှည့်ပြန်ခဲ့ရပါတယ
်ဘရော့ဂျီယန်ခါမြို့မှာဆိုရင်လည်းရုရှားတွေပြန်ဆုတ်ခွာသွားပြီးနောက်သူတို့ဖြည့်ဆည်းခဲ့တဲ့နေအိမ်တွေကြားမှာမြို့ကန်တွေရဲ့ရုပ်ကျွင်းတွေကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်ယူကရိန်းမှာအရဲသားတွေကိုပြစ်မှတ်ထားတိုက်ခတ်ခဲ့မှုတွေတစတစပိုးပြီးတော့ပေါ်ပေါက်လာနေတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်တင်ပြပေးခဲ့တာပါခင်ဗျာဒီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းစီစဉ်နေဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့ကမ္ဘာတလွှားခီးတော့စီစဉ်ကိုပြောပြပါမယ်တောင်အာဖရိကနိုင်ငံကိပ်တောင်းမြို့ကစားတောက်ဆိုင်တစ်ခုမှာဂင်းနစ်စာအုပ်မှာစံချိန်တင်ရလောက်အောင်အမျိုးအမည်များတဲ့ max shake ရတာဆုံးရပါတယ်ရတာပေါင်း208မျိုးအထိရှိတဲ့ max shake တွေကိုကမ္ဘာတလွှားခီးတော့အစီအစဉ်ကနေမဆုမြမွန်နဲ့အတူသွားမြည်ကြည့်ကြရအောင်ပါခင်ဗျာ
ထူးခြားတဲ့နောက်ခံသမိုင်းရဲ့လှပတဲ့ရှင်အနာတွေကြောင့်တောင်အာဖရိကနိုင်ငံဟာကမ္ဘာလှည့်ခီးသွားဧည့်သည်တွေကိုဆွဲဆောင်ထားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။စပွဲမျက်နှာပြင်လိုမျက်နှာပြင်အပြန့်ဖြစ်နေတဲ့အထင်ကရ Table Mountain တောင်ကြီးရှိတဲ့ Cape Town မြို့ကိုသွားလည်သူတွေအနေနဲ့အရသာဆုံး Milkshake တွေကိုတောက်နိုင်တဲ့နေရာတစ်ခုရှိနေပါပြီ။တစ်နှစ်ကိုဧည့်သည်25သန်းလောက်လာကြတဲ့ Victoria and Alfred Waterfront ကမ်းလှမ်းနေရာမှာဖွင့်ထားတဲ့Gibson's Gourmet Burgers and Ribs ဆိုင်မှာဖြစ်ပါတယ်။ဒီဇိုင်နာဘာဂါမျိုးစုံနဲ့အသားခင်ရောင်းတဲ့ဒီဆိုင်မှာ Guinness ကမ္ဘာစံချိန်တင်ရလာအောင်ကို Milkshake အမျိုးပေါင်း208မျိုးမှာယူတောင်းနိုင်ကြပါတယ်။အချိုကျိုက်သူတွေအတွက်မယိုးရအောင်လို့အရသာမျိုးစုံရတဲ့ Milkshake တွေထဲမှာဝါမဆိုးတဲ့သူတွေအတွက် Fat Free Milkshake မျိုးတွေ၊သစ်သီးနဲ့ဖြော်တဲ့ Milkshake မျိုးတွေ၊ဒိန်ချင်နဲ့ဖြော်တဲ့ Milkshake မျိုးတွေ၊တခါတက်တက်လွတ်စားသူတွေအတွက် Vegan Milkshake မျိုးတွေနဲ့မကဘဲအရက်ပါတဲ့မြောက်ဆိတ်မျိုးပါအစုံရနိုင်တာပါအမေရိကန်ကဘာဂါနဲ့အသားခင်ဆိုင်တွေပုံစံမျိုးလုပ်ထားတဲ့ Gibson's Burger ဆိုင်မှာဆိုင်စားဖွင့်တဲ့ကမြောက်ဆိတ်တွေကိုရောင်းခဲ့တာဖြစ်ပါတယ်
အားပေးသူတွေကြောင့်အခုလောက်အမျိုးအစားအစုံနဲ့ကမ္ဘာစံချိန်တင်ရလောက်တဲ့အထိဖြစ်သွားတာလို့ဘူးတွဲဆိုင်ပိုင်ရှင်ကရှင်းပြပါတယ်
When we initially opened up the restaurant, we had about 40 milkshakes, and because they were so popular,
ကျွန်တော်စားတော့ဆန်စားဖွင့်နေတော့တော့ milkshake အမျိုးအစား40လောက်ရောင်းပါတယ်။တိတ်လူကြိုက်များတော့အမျိုးတရာတရားကနေပြီးတော့150နောက်200နောက်ဆုံး208မျိုးအထိဖြစ်သွားတာပါ။၅နှစ်အတွင်းမှာလည်းအမျိုးမယ်တွေအခုလောက်ထိများသွားတာပါ
။နိုင်ငံတကာမှာစီးပွားအဖြစ်ရောင်းတဲ့ milkshake တွေထဲမှာအမျိုးအစားအများဆုံးရနိုင်တဲ့နေရာအဖြစ်2019ခုနှစ်တုန်းက Guinness ကမ္ဘာစံချိန်မှတ်တမ်းစာအုပ်ထဲမှာစာရင်းဝင်ခဲ့ပါတယ်။အမျိုးအစား208မျိုးဟုတ်မဟုတ်ဆိုတာကိုဆုံးဖြတ်ဖို့အတွက်တာဝန်ပေးခံရတဲ့အကဲဖြတ်ဆိုင်9ယောက်ထဲကတယောက်ကတော့တောင်အာဖရိကနိုင်ငံကနာမည်ကြီးစဖို့မှုကြီး Pete Goffert ဖြစ်ပါတယ်။စိုက်မာရောင်းတဲ့ milkshake တစ်ခုချင်းစီရဲ့အရသာကိုသူနဲ့အတူဒိုင်2ယောက်က9နိုင်ခွဲလောက်ကြာအောင်မြည်ပြီးတော့မှဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ
်။ As each milkshake came out, it was numbered and my job was to make sureThat I had the list of ingredients.
ကျွန်တော်တော်ကယူလာမြတ်မစ်ရှိတ်တိုင်းကိုနံပါတ်မှာအဲမှာပါလာတဲ့အရာတွေကပေးထားတဲ့ပါဝင်ပစ္စည်းစီးရင်တိုင်းမှန်ရလားဆိုတာကိုစစ်ရတာပါ။စီးရင်ထဲမှာပါတဲ့အတိုင်းအရာသာမှန်ကျွန်တော်မြည်ပြီးသွားရင်တော့နောက်တိုင်းနှစ်ယောက်ကတခုရင်းစီကိုထပ်မြည်ပြီးစစ်ဆေးပါတယ်။မစ်ရှိတ်208မျိုးလုံးရဲ့အရာတွေကိုကျွန်တော်တို့မြည်ကြည့်ရတာဖြစ်ပါတယ်။
အမေရိကန်မှာဘာဂါနဲ့ milkshake ဆိုင်တွေခေတ်စားခဲ့ချိန်1930ပြည့်နှစ်ပိုင်းတွေတုန်းက milkshake ထည့်ပေးတဲ့ခွက်အရှိပုံစံအတိုင်း Gibson's Burger ဆိုင်မှာရောင်းတဲ့ milkshake အများစုကိုထည့်ပေးပါတယ်။ဒီဆိုင်က milkshake တွေအကြောင်းလူမှုကွန်ရက်တွေပေါ်မှာပါရေပန်းစားနေလို့တကူးတကလာတော့ကြသူတွေလည်းမနှဲပါဘူး။
We came here for the milkshakes and the variety. I saw them on Instagram and I just
milkshake ရတာမျိုးစုံရတယ်ဆိုတာ Instagram ပေါ်မှာတွေ့လို့မဖြစ်ဖြစ်အောင်ဒီကိုလာပြီးတောက်ကြည့်မယ်ဆိုပြီးကျမတို့လာခဲ့တာပ
ါလူမှုကွန်ရက်ပေါ်မှာတွေ့လို့လာတာမှန်ပေမဲ့ဆိုင်ရောက်တော့ရနိုင်တဲ့ milkshake အမျိုးအမယ်တွေများလွန်းလို့ဘာမှရမှန်းတော့မသိအောင်လို့ရွေးချယ်ရခက်လာတယ်လို့စားတော့ဆိုင်လာသူတွေကပြောကြပါတယ
် We saw a Facebook ad about the Guinness Book of World Records that over 207 milkshakes so we decided
milkshake ရတာ208မျိုးနဲ့ Guinness စာအုပ်မှာစံချိန်တင်နေဆိုတာ Facebook ပေါ်မှာတွေ့ရလို့ဒီကနေ့ဒီကူလာမယ်လို့ဆုံးဖြတ်ပြီးလာခဲ့ကြတာပါကျွန်တော်မျှော်လင့်ထားတာတဲ့အများကြီးကိုတာလွန်နေပါတယ်ဒီမှာရှိသမျှ milkshake တွေအားလုံးကိုတောက်နိုင်ဖို့အမြန်ဆုံးထက်လာနိုင်အောင်ကြိုးစားပြီးတော့လာအောင်ပါပါ
1930-1940ပြည့်နှစ်ပိုင်းတွေတုန်းကအမေရိကန်မှာ soda shop, malt shop လို့ပြောတဲ့စားတောက်ဆိုင်တွေဟာလူငယ်တွေစနစ်တင်းကနေစူးကြတဲ့ဆုံရက်နေရာတွေအဖြစ်ခေတ်စားခဲ့တာပါအဓိက soda ရေတွေရေခဲမုန့်တွေ milkshake တွေအဖြစ်ပေါ့ပေါ့ပါပါစားနိုင်တဲ့အသားညက်ပါမုန့်တွေရောင်းတဲ့ဆိုင်တွေဖြစ်ပါတယ်ရေခဲမုန့် no cream နဲ့တခြားအချို့မျိုးစုံရောထည့်ဖြောတဲ့ milkshake တွေဟာ19ရာစုမှာတည်းကစပြီးရှိခဲ့တာပါဒီနေ့မှတော့ကိုစိတ်ကြိုက်အမေရိထည့်ပြီးတော့အရသာကိုလိုသလိုဖန်တီးနိုင်တဲ့ milkshake မျိုးတွေခုလိုဆိုင်မှာမှာယူတောင်းနိုင်ကြပါပြီ
I drank a chocolate peppermint milkshake in LA 20
ကျွန်မအခုတောင်းနေတာ chocolate pepper mint အရသာ milkshake ဖြစ်ပါတယ်ကမ္ဘာမှာအမျိုးမယ်အများဆုံး milkshake တွေဒီမှာရပါတယ်ကျွန်မတို့တော့တစ်ခါလာတစ်မျိုးရွေးချယ်စရာရှိတဲ့အတွက်သိကိုသဘောကျပါတယ်အခောက်တိုင်းမတူတဲ့အရသာတောင်းနိုင်မှာသိကိုကောင်းပါတယ်
တောင်အာဖရိကနိုင်ငံကိတ်တောင်မြို့က Gibson's Gourmet Burgers and Ribs ဆိုင်မှာဘာဂါနဲ့အသားခင်ကိုအဓိကရောင်းတာဖြစ်ပေမဲ့များပြားလာတဲ့ milkshake အမျိုးအစားတွေကြောင့် Guinness စံချိန်မှတ်တမ်းစာအုပ်မှာစာရင်းဝင်ခဲ့တာပါဒီဆိုင်မှာ milkshake အရသာတွေထွင်ကြတဲ့စဖို့မှုကြီးတွေကလည်းသွားရင်လာရင်လမ်းမှာတခြားသူတွေစားတောက်နေကြတဲ့မုန့်အချိုတွေကိုမြင်ရတာကနေ milkshake အရသာတွေဘယ်လိုထွင်ရင်ကောင်းမလဲဆိုတဲ့အကြံကိုရတယ်လို့ပြောကြပါတယ်အချိုနဲ့ရေခဲမုန့်ကြိုက်သူတွေအတွက်ကတော့ရေခဲမုန့်အရသာဆုံးထူးခြားတဲ့မုန့်အချိုမျိုးစုံရောထားတဲ့အရသာထူးလာတဲ့ milkshake တွေတောက်ရဖို့အတွက်ဒီဆိုင်ကိုတကူးတကလာနေကြပါရဲ့ရှင်ကျွန်မဆူမြတ်မွန်ပ
ါမဆူမြတ်မွန်စီစဉ်တင်ဆက်တဲ့ကဘာတလွားခီးသွားစီစဉ်နားဆင်ကြရတာပါခင်ဗျာအခုတော့အပတ်စဉ်တင်ဆက်နေကြအင်္ဂါညစကားဝိုင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်အမေရိကန်ကထိန်းချုပ်ထားတဲ့မြန်မာဘန်ဒါငွေဒေါ်လာတန်း1000ကျော်ကိုလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီနဲ့တခြားကိစ္စတွေအတွက်အသုံးပြုနိုင်ရေးအမေရိကန်ကပြန်ပေးမဲ့မျှော်လင့်ချက်ပို့ပြီးအားကောင်းလာတယ်လို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်အသိမှတ်ပြုတာမျိုးမရှိသေးပေမဲ့ NUG ကိုယ်စားလှယ်အဖွဲ့ကိုအမေရိကန်တာဝန်ရှိသူတွေကတရားဝင်လက်ခံတွေ့ဆုံခဲ့တယ်လို့အမေရိကန်မှာရောက်နေတဲ့ NUG ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဦးအောင်မျိုးမင်းကပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
သ
ဥပမာမျိုးမင်း UA နဲ့ဆက်သွယ်မင်းမျိုးငွေပြူတာကျေးဇူးတင်ပါတယ်ခင်ဗျာ
โอเคကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်ဥပမာမျိုးမင်းတို့ကအခုအမျိုးဂျာကာလာအမျိုးသားညွေဆိုတာ NUG ရဲ့ကိုယ်စားလှယ်အဖွဲ့အနေနဲ့အမေရိကန်ပြည်ထောင်စုမှာရောက်နေတယ်အမေရိကန်ပြည်ထောင်စုမှာပြည်ဆောင်ဆွေးနွေးကြတာရှိတယ်ဆိုတော့ကျွန်တော်တည်ထားပါတယ်ဆိုတော့ပထမဦးဆုံးဒီကိုယ်စားလှယ်အဖွဲ့ခရီးစဉ်ရဲ့ mission ပေါ့ရည်ရွယ်ချက်လေးအရင်ပြောပြပ
ါ mission ကတော့ကျွန်တော်တို့အဓိက၃ချက်ရှိပါတယ်ပထမတစ်ခုကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရကကူညီမှုအားပေးမှုအစဉ်အဆက်ရှိခဲ့ပါတယ်အခုလည်းရှိနေတော့ပါပဲဒါပေမဲ့ကျွန်တော်တို့ဟိုတိတက်ပုံမူပြီးတော့ထိရောက်တော့ဟိုအပိုင်းနဲ့ပတ်သက်ပြီးကူညီမှုတွေထပ်ပြီးတော့ဖြစ်စေဖို့ရအထူးဖြင့်ကျွန်တော်တို့ကအခုဆိုရင်တကဘာလုံးနိဗာကယူကရိန်းကိုအာရုံစိုက်ပြီးတော့ယူကရိန်းပြည်သူတွေနဲ့နိုင်ငံကိုကူညီမှုတွေအများကြီးဖြစ်နေဒါကိုကျွန်တော်တို့သဘောပေါက်ပါတယ်ယူကရိန်းနဲ့ပတ်သက်ပြီးတော့လည်းရက်တည်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့မြန်မာနိုင်ငံမှာလည်းအခုချိန်ထိတနစ်ကျော်မြန်မာပြည်သူတွေကအကြမ်းဖက်စစ်ကောင်စီရဲ့ရက်ဆက်ရုံမာမှုเนาะကျွန်တော်တို့ဒီဒီသူရဲ့နေမြေတွေကိုကျူးကျော်ဝင်ရောက်တိုက်ခိုက်မှုတွေဖြစ်နေတဲ့အကြောင်းကိုကျွန်တော်ထပ်လောင်းတော့သတိပေးခြင်းတဲ့အရာမျိုးဖြစ်တယ်။တစ်ချိန်တည်းမှာပဲယူကရိန်းပြည်သူတွေနဲ့ယူကရိန်းနိုင်ငံကိုကဘာကအာရုံစိုက်ပြီးကူညီသလိုမြန်မာနှွေဦးတော်လှန်ရေးနဲ့မြန်မာနိုင်ငံရဲ့ဒီဒီမိုကရေစီဖက်ဒရယ်တိုက်ပွဲကိုအားပေးကူညီမှုတွေအရှိန်ဟုန်မြင့်တင်မှုဖြစ်ပါတယ်။နောက်ထပ်တစ်ခုကတော့ကျွန်တော်တို့ဒီအမေရိကန်အစိုးရအနေနဲ့အခုနောက်ပိုင်းမှာကျွန်တော်တို့ genocide ပေါ်မှာအတိအမှတ်ပြုတယ်ဆိုတော့ထုတ်ပြန်ကြေညာချက်တွေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီဥပဒေတွေပြဋ္ဌာန်းပြီးတော့ကူညီမှုတွေပေးမယ်ရှိတယ်။အဲ့ဒါမျိုးတွေကိုဘယ်လိုမျိုးပုံစံနဲ့ပေးမလဲ။တစ်ချိန်တည်းမှာတင်ကျွန်တော်တို့အမေရိကန်အစိုးရအနေနဲ့စစ်ကောင်စီလက်ထဲရောက်မှဆိုပြီးတော့ကျွန်တော်တို့ဒီခိတ္တထိမ့်သိမ်းထားတဲ့ငွေကြေးတွေရှိပါတယ်။အဲ့ဒါတွေကိုအခုချိန်မှာအရန်လိုအပ်နေပြီ။ဒါကြောင့်မလို့အမြန်ဆုံးထိရောက်စွာနဲ့ပေးဖို့လူသားချင်းစာနာမှုကူညီတွေတခြားသောနည်းလမ်းတွေနဲ့ဘယ်လိုမျိုးကူညီနိုင်မလဲဆိုရဲအကြောင်းအရာပေးဖို့ဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီအမေရိကန်အစိုးရအနေနဲ့ NUG အစိုးရပေါ်မှာတိကျက်ပို့ပြီးတော့တန်ရေးတမန်ရေးနောက်တစ်ခါကျွန်တော်တို့အစိုးရဖြစ်အသိအမှတ်ပြုပြီးတော့လှုပ်ဆောင်နိုင်ဖို့အတွက်ဒါကျွန်တော်တို့လာရောက်ပြီးတော့ပြောဆိုစီယုံလှုပ်ဆောင်တဲ့ခရီးစဉ်ပဲဖြစ်ပါတယ်
။ဟုတ်ကဲ့ကဲ။ကျွန်တော်တို့မမင်းတို့တွေးရဲ့စီစတေးဆိုဝေးနဲ့ပတ်သက်လို့ကျွန်တော်တို့မမင်းတပုန်နေ Facebook မှာတင်နေပြကျွန်တော်တို့ကြည့်ရပါတယ်ဆိုတော့ဒီနေရာမှာအလုံးစုံသွားအောင်လို့ဟိုမမင်းအမေရိကန်အစိုးရအဖွဲ့တွေကအစအမြင့်ဆုံးတွေ့ခဲ့တာဘယ်သူနဲ့တွေ့ခဲ့ပါသလဲပြဆိုပွဲနဲ့ပတ်သက်လို့အချင်းချုပ်လေးပြောပြပေးပါပြီးတော့ Congress တော်ပေါ်နေ American Congress တော်တဲမှာရောတွေ့တဲ့ဓာတ်ရှိပါလားခင
်ဗျဟုတ်ကဲ့ပါကျွန်တော်တို့အနေနဲ့ကတော့ American အစိုးရရဲ့ policy ကိုပုံမအားကောင်းအောင်ပုံမထိရအောင်လုပ်ဆောင်တာဖြစ်တဲ့အတွက်အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကိုကျွန်တော်တွေ့ဆုံခဲ့ပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးဌာနမှာကတော့သူတို့ရဲ့ဒီ State Department ရဲ့အစ်မင်းအကြံပေး Mr. Chulat နဲ့ကျွန်တော်တို့တွေ့ဆုံခဲ့တယ်။အခုမှမဟုတ်ပါဘူး။ကျွန်တော်တို့ရင်းနှုံးကသူကိုယ်တိုင်အရှိတောင်အာရှခရီးစဉ်မှာတော့ကျွန်တော်က online ကနေတွေ့ဆုံခဲ့ပြီးတော့နော်မြန်မာနိုင်ငံရဲ့အခြေအနေတိကျက်ပုံမပြတ်လှုပ်ဆောင်မှုရဲ့ဟိုရှင်းလင်းပြတ်သားပြီးတော့တကယ့်ကိုထိရောက်တော့နိုင်ငံကြီး policy တခြားသောအာဆီယံနဲ့ပတ်သက်တဲ့ policy ချမှတ်ဖို့တင်ပြခဲ့ပါတယ်။အခုဒီချိန်မှာတော့ကျွန်တော်ကလူကိုယ်တိုင်တွေ့နိုင်တာပေါ့နော
်။
သူ့ရဲ့လူကိုယ်တိုင်နဲ့တွေ့ဆုံပြီးပြောကြတဲ့အခါမှာဒီလိုမျိုးကျွန်တော်တို့အကူအညီတွေလုပ်ပေးရကျေးဇူးတင်တယ်။အကူအညီတွေအတွက်ဖန်တီးပေးရကျေးဇူးတင်တယ်။ဒါပေမဲ့ထိရောက်ပြီးတော့တကယ်တကဘာလုံးကနေပါဝင်နိုင်တဲ့အထူးသဖြင့်အမေရိကကလာမဲ့လုံခြုံရေးကောင်စီမှာဆိုလို့ရှိရင်လည်းသူကကျွန်တော်အလှည့်ကြဥက္ကဋ္ဌဖြစ
်
အချိန်ထဲမှာလည်းလူခွေးကောင်စီမှာလည်းသူကအဖွဲ့ဝင်ဖြစ်လှုပ်ဆောင်တာတော့သူတယောက်တည်းမကဘောတခြားသောနိုင်ငံတွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံအကြမ်းဖက်စစ်ကောင်စီရက်တက်မှုအတွက်ကျွန်တော်ပြောဆိုနေတာသူကတော့အမြင့်ဆုံးလို့ကျွန်တော်ပြောလို့ရပါတယ
်ဟုတ်ကဲ
့နောက်ထပ်တစ်ခုကတော့ဒီကျွန်တော်တို့အမျိုးသားလုံခြုံရေးကောင်စီပေါ့ National Security Council နောက်သူတို့နဲ့ကျွန်တော်တွေ့ဆုံခဲ့တယ်အဲ့ဒီမှာတော့ Asia Pacific နဲ့ဒီ Oceania ဒီသမုဒ္ဒရာနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူနဲ့ကျွန်တော်တွေ့ဆုံပါတယ်တွေ့ဆုံတဲ့နေရာမှာတော့အခုလောလောဆယ်ကျွန်တော်တို့ဖြစ်နေတဲ့ကိစ္စတွေမှာကျွန်တော်တို့ဘက်ကဟိုဒီယူကရိန်းနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ရက်တည်မှုတွေပြခဲ့ပေမဲ့ဒီရုရှားနဲ့တရုတ်ကအခုချိန်ထိဒီမြန်မာနိုင်ငံစစ်ကောင်စီကိုကူညီမှုတွေရှိနေတယ်ထောက်ပံ့မှုတွေရှိနေတယ်အဲ့တော့ဒီအကြောင်းအရာကိုကျွန်တော်တို့ geopolitics ကိုခေါ်တဲ့ data အတွင်း လှုပ်ရှားမှုတွေဒေတာတွေမှာထည့်သွင်းစဉ်းစားမဲ့ကိစ္စတွေနောက်တစ်ခါအာဆီယံနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ချက်တွေကတကယ်တမ်းပြောမယ်ဆိုရင်ထိရောက်မှုမရှိဘူးဒါကြောင့်မလို့တခြားသောနီလန်အာဆီယံနေမကပဲနဲ့တခြားသောနီလန်နေနဲ့လှုပ်ဆောင်တဲ့နယ်ဆိုရဲနိုင်ငံသားရဲ့အယူဆသူ့ရဲ့ပုံမထိရောက်နိုင်မဲ့နိုင်ငံရေးလှုပ်ဆောင်ချက်အကြောင်းတွေကိုကျွန်တော်တင်ပြဖြစ်ပါတယ်ကွန်ဂရက်စ်နဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဒီကွန်ဂရက်စ်အမတ်များနဲ့ကျွန်တော်တို့တွေ့ဆုံမှုတော့မရှိဘူးဘာဖြစ်လို့ဆိုတော့ Congress ကရည်နာနေတဲ့အချိန်ဖြစ်တယ်ဒါပေမဲ့ဒီဟုတ်ကဲ့ကျွန်တော်တို့ဒီ House နဲ့ပတ်သက်တဲ့သူရဲ့ဒီအထက်လွှတ်တော်အောက်လွှတ်တော်ပေါင်းထားတဲ့ဒေသမှာမြန်မာနိုင်ငံအရေးကိုလှုပ်ဆောင်နေတဲ့နိုင်ငံသားရေးကော်မတီတို့နောက်တစ်ခါသူတို့ရဲ့သက်ဆိုင်ရာဝန်ထမ်းနေနဲ့ကျွန်တော်တွေ့ဆုံပြီးတော့ Congress ရဲ့အရေးပါမှုအချိန်ထဲမှာရင် Congress နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခု Burma Bay လို့ခေါ်တဲ့ဥပဒေချမ်းပေါ့နော်အောက်လွှတ်တော်ကျွန်တော်တို့ကပြဋ္ဌာန်းဒါအတူပြီးပြီဒါပေမဲ့ကျွန်တော်စိနေမှာပြဋ္ဌာန်းပေးဖို့အတွက်လိုအပ်တယ်ဆိုရဲကြောင်းဒါကိုကျွန်တော်ဒီနေ့တိုက်တွန်းပြောဆိုမှုတွေတော့လုပ်ဆောင်ခဲ့ပါတယ
်ဟုတ်ကဲ့ဥပမာမျိုးကပြောသွားတယ်ပထမပြောသွားတဲ့ mission ယူရချက်၃ခုပေါ့အဲ၃ခုထဲမှာအလဲကားတစ်ခုမြန်မာနိုင်ငံကိုလူသားစာနာမှုအကူအညီတွေပို့ပြီးတော့နေဖို့နောက်တစ်ခုက American ကထိန်းထားတာမြန်မာပြည်ပိုက်ဆံရှိအဲ့ဒီပိုက်ဆံကိစ္စလည်းပြောကြတယ်ဆိုတော့ဥပမာမင်းရပါလ
ားကျွန်တော်တို့လက်ရှိအခြေအနေမှာတော့သူတို့နဲ့ချက်ချင်းရမှာမဟုတ်ပါဘူး။ဒါကတော့ဒါကတကယ့်ကိုကျွန်တော်တို့ဟိုခက်ခဲတယ်။ဥပမာလင်းပြောမယ်ဆိုရင်နောက်တစ်ခါနိုင်ငံဒီပေါ်မှာပေးတဲ့ပုံစံနဲ့တစ်ခုနဲ့တစ်ခုမတူပါဘူ
း။ဟုတ်ပါဘ
ူး။ဒါပေမဲ့ကျွန်တော်တို့ဘက်ကတော့ဒီဟာကကျွန်တော်ပြည်သူတွေရတင်ရတိုက်တာလည်းဖြစ်တယ်။ဒါနဲ့ပတ်သက်ပြီးတော့အမြန်ဆုံးပေးဖို့လှုပ်ဆောင်နေတယ်။လှုပ်ဆောင်မှုလိုအပ်တယ်။ဒါကြောင့်မလို့လှုပ်ဆောင်ပေးပါဆိုတဲ့အကြံကိုကျွန်တော်တင်ပြနိုင်ခဲ့တယ်။ကျွန်တော်ရဲ့တင်ပြချက်ကိုစဉ်းစားပြီးတော့ဒါလှုပ်ဆောင်မှုအတွက်ဆက်လက်သွားနေပါတယ်။ဒီနေ့တွေ့မနေ့ပြန်ပေးမဲ့အစီအစဉ်တော့မရှိပြဒါပို့ဖို့လင်းပြောတာပါဒါပေမဲ့ပေးဖို့လိုအပ်တယ်ဆိုတော့အကြောင်းအရာရင်ပေးမယ်ဆိုရင်ကျွန်တော်တို့ ਨੇ ထိရောက်စွာအသုံးပြုနိုင်တယ်ဆိုတော့ NUG နဲ့ဒီဒီမိုကရေစီလှုပ်ရှားမှုဘိုင်းဒီမှာကျွန်တော်ရဲ့စီစဉ်ဆောင်ရွက်မှုပြောထားတဲ့အတွက်တို့နဲ့ထည့်သွင်းစဉ်းစားမှုတော့ရှိလာပါမှာ
ဟုတ်ကဲ့ညင်မြန်တော့မရနိုင်ဘူးဒါပေမဲ့ရမယ်ဆိုတော့ညှော်လင့်ချက်မျိုးဥပမာပို့ပြီးတော့အားကောင်းစေလား
ပို့ပြီးတော့အားကောင်းစေပါတယ်တစ်ချိန်တည်းမှာလည်းကျွန်တော်တို့အနေနဲ့ဒီအမျိုးတွေမကပဲနဲ့အခုဆိုရင်ကျွန်တော်ဘာမပေးနဲ့ပတ်သက်ပြီးတော့เนาะသူတို့တိုးတက်မှုရှိလာတယ်။အဲ့ဒီမှာလဲကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်လို့ကူညီမှုကိစ္စတွေပါတယ်။နောက်တစ်ခါကျွန်တော်တို့ဒီနှစ်မှာချထားတဲ့ appropriation bill ဆိုတာရှိပါတယ်။ဒီမှာဆိုလို့ရှိရင်လဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပို့မှုပြီးတော့ budget ချထားတဲ့အကြောင်းအရာတွေကျွန်တော်လုတ်ဆောင်နေတာရှိတယ်။အဲ့တော့ဟိုဘက်အပိုင်းကိုကျွန်တော် separate တွန်းလှန်တွန်းနေတယ်။ရအောင်လဲကျွန်တော်တို့လုပ်မယ်။ဒါပေမဲ့ဒီအချိန်တွင်းမှာလဲလက်ရှိလုတ်ဆောင်နေတဲ့ဒီမိုကရေစီလှုပ်ရှားမှုတွေလူသားချင်းစာနာမှုအကူအညီတွေနောက်တစ်ခါတိုက်ပွဲဝင်အင်အားစုတွေရဲ့ဟိုအားတွေပုံမှုအားကောင်းမှုတွေယာယီလက်ရှိမှာတော့ဒီငွေတွေကကျွန်တော်တို့ရက်လက်ရှိကိုရရှိမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒါဥပမာမျိုးတို့ဘက်ကယူရမရှင်းခီးစဉ်ရဲ့ယူရချက်၃ခုနဲ့ကိုဘက်ကတင်ကြရတယ်သူတို့ဘက်ကပြန်ဆွေးနွေးအဲ့ဒါအပြင်ပေါ့လीနော် American တောင်ရှိသူတွေတွေ့တဲ့အခါမှာဥပမာမျိုးတို့ဒီမှာတခြားပြည်စုံဝဲတွေတွေ့တဲ့အခါမှာသူတို့ဘက်ကနေပြီးတော့လက်ရှိမြန်မာနိုင်ငံရဲ့ဆရာနာသိမ်းမှုအခြေအနေဒီဆရာနာသိမ်းမှုတော်လှန်ရေးမှာဟလာဥဆောင်လှုပ်ရှားနေကြတယ်ကောမမင်းတို့လို NGO အစိုးရအဖွဲ့တာဝန်ရှိသူတွေတခါတခြားအဖွဲ့အစည်းတွေဒီလှုပ်ရှားမှုတစုံလုံးတခါတိုင်းပြည်ရဲ့အခြေအနေတစုံလုံးနဲ့ပတ်သက်ပြီးတော့ဗောနော်သူတို့ဘက်ကဟလာအစိုးရိမ်ဆုံးလို့ဆိုတဲ့ကိစ္စမျိုးသူတို့ဘက်ကစိတ်အဝင်စားဆုံးလို့ဆိုတဲ့ကိစ္စမျိုးဒါမှမဟုတ်ရင်သူတို့ဘက်ကနေပြီးတော့တွန်းအားပေးတာပေါ့။ဒီလိုလုပ်ပေးပါလားဟိုလိုလိုပဲလူမလုပ်ဘူးလားဟိုလိုလိုစသလိုမျိုးပေါ့နော်။ဘာများပြောတာရှိလဲပေါ့မလို့
။အခုဆိုလို့ရှိရင်ကျွန်တော်တို့ဒီစီးပွားရေးပိတ်ဆို့မှုတစ်ခုပြီးတစ်ခုတိုးလာတယ်။ဒါပေမဲ့ရေနံနဲ့တဘာဝတက်မှုနဲ့ပတ်သက်ပြီးတော့ဒီပိတ်ဆို့မှုသူတို့အမေရိကန်အစိုးရမချသေးဘူး။အဲ့တော့သူတို့ဘက်ကစိုးရိမ်တာကတကယ်လို့များချလိုက်မယ်ဆိုရင်မြန်မာပြည်သူတွေနဲ့တိတက်ပုံမှုစိုးရွားတဲ့လူမှုဒုက္ခတွေကြုံနိုင်မလား။နောက်တော့အများပြည်သူအများကိုလှုပ်ဆောင်တဲ့အခါမှာဟိုစီးပွားရေးကြက်တဲမှုကြောင့်တခြားပြည်သူတွေအတွက်ပုံမဆိုးကျိုးဖြစ်စေနိုင်မလားတဲ့စိုးရိမ်မှုဆွေးနွေးနေရဆိုတော့ကျွန်တော်သိရတယ်။အဲ့တော့ကျွန်တော်တို့ပြောတာတော့ရှင်းရှင်းလေးပါ။ကျွန်တော်တို့ဟိုသူတို့ကဒီလိုမျိုးတဘာဝတက်ငွေတွေရေနံတွေကိုပိတ်လိုက်တဲ့အတွက်မြန်မာပြည်မီးမောင်ကျသွားမလားဆိုတဲ့ပုံစံမျိုးပေါ့နော်။ကျွန်တော်ကပြောတယ်မြန်မာပြည်သူတွေကလက်ရှိမှာအခုတည်းကမီးမောင်ကျနေပါပြီ။ခဏခဏဖြတ်လိုက်နေတော့ဖြစ်နေတာ။ဒီ guest တွေဘာတွေပိတ်မှာမဟုတ် MOG ကိုပိတ်မှာမဟုတ်အချိန်တည်းမှာမြန်မာပြည်သူတွေနဲ့ကျွန်တော်တွေ့ဆုံတဲ့အခါမှာသူတို့ကပြောပါတယ်လက်ရှိမှာကြားရောက်တဲ့မီးပြက်တဲ့ကိစ္စတဲ့ဆာလို့ရှိရင်เนาะအနာဂတ်ကမ္ဘာမြန်မာနိုင်ငံမှာလုံးဝအလင်းရောင်မရှိဘဲနေရမယ့်စစ်အာဏာရှင်စနစ်အကိုပြန်မသွားချင်ဘူးဆိုတဲ့အတန်ကိုပြောတဲ့အခါမှာဒါကိုသူတို့တော်တော်ဟိုစဉ်းစားစရာဖြစ်သွားတဲ့အရာမျိုးပေါ့เนาะ
ဥပမာမင်းမထွားပြောတော့တဲ့အထက်မှာ NG အစိုးရကိုတရမန်ကြီးကဒီထက်ပို့ပြီးတော့အိမ်မက်ပြဖို့ဆိုတဲ့ကိစ္စပါပါတယ်။ဒါနဲ့ပတ်သက်လို့ရောဥပမာမင်းအားရစရာတစုံတစ်ခုရခဲ့ပ
ါပြောမယ်ဆိုရင်တော့ကျွန်တော်တို့ယာနှုံးပြတော့မရဘူးခင်ဗျ။ဘာကြောင့်လဲဆိုတော့ NG အစိုးရကိုတရားဝင်အစိုးရဖြစ်အသိမှတ်ပြဖို့မှာအများကြီးအခက်အခဲရှိပါတယ်။
ဟုတ်ပါတယ်
။ဒါကပါလဲဆိုတော့ဟိုဒါနိုင်ငံတကာရဲ့လှုပ်ထုပ်လုပ်ကြီးနဲ့သူတို့ရဲ့အသိမှတ်ပြဖို့ပေါ့။အဲဒါကြောင့်မလို့ကျွန်တော်တို့စိတ်တက်ကြရမလို့ပါအစိုးရအဖြစ်အတိမှမပြုတ်ပေမဲ့အစိုးရကဲ့သို့ဆက်ဆံမှုကအလုံးမြင်တဲ့အတိုင်းပါပဲကျွန်တော်တို့ရဲ့ delegation ကို NUG ရဲ့ delegation ဖြစ်တရားဝင်တွေ့ဆုံနေတကယ့်ကိုကျွန်တော်တို့ရဲ့ပြောကြားချက်နဲ့ကျွန်တော်တို့ရဲ့တောင်းဆိုတဲ့အချက်တွေကိုလေးစားတယ်လိုက်နာတယ်အကောင့်ထဲပို့မယ်ဒါကကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဟိုအစိုးရအဖြစ်အတိမှမပြုတ်ပေမဲ့အစိုးရကဲ့သို့ဆက်ဆံနေတွေ့ဆုံနေဒီလိုမျိုးတွေ့ဆုံမှုတွေနောက်ထပ်ထပ်ပြီးတော့ဖြစ်ပါလိမ့်မယ
်ဟုတ်ကဲ့အခုဥပမာပြောသွားတော့ကိုကျွန်တော်နားထောင်ခဲ့တာကဒီတော့ဖြစ်စီဒီကိုယ်စားလှယ်ဖွဲ့ခီးစဉ်နဲ့ပတ်သက်လို့ဥပမာမျိုးနေနဲ့အတိုင်းအတာတစ်ခုအထိဂျင်းနဲ့အားမှုရှိတယ်လို့ကျွန်တော်အဲ့လိုခန်းစားမိပါတယ်ဆိုတော့အဲ့ဒီဂျင်းနဲ့အားရတဲ့အတိုင်းအတာပမာဏကိုကျွန်တော်ကအဆင့်လေးဥပမာမျိုးကိုတတ်မှတ်ပေးစေချင်တယ်ဘယ်လောက်အဆင့်ထိဂျင်းနဲ့အားရမှုရှိပါသလဲဆိုတော့ပါဆိုကျွန်တော်တို့အဲ့ဒါ၃ညကစိတ်ပြတ်ဆုံးကိုကတော့အားအရဆုံးအဲ့ဒီဂျားထဲမှာတုံညာနဲ့ကိုဂျားထဲမှာအဆင့်ပေးပါစုဦးအောင်မင်းဘယ်လောက်ပြပါမလဲ
ကျွန်တော်တို့ကိုဒီမှာအတိအမှတ်ပြုပြီးတွေးဆုံနေဖြစ်နိုင်တဲ့ကိစ္စတွေကိုအပြန်အလှန်ဆွေးနွေးခွင့်ရတယ်ကမလာခင်ကကျွန်တော်တို့ကအောက်မှတ်ကရပြီးသားပါဒါအစိုးရကပြောမယ်ဆိုရင်အောက်မှတ်ရထားပြီးသားဖြစ်တယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဟိုသူတို့ရဲ့ပြောဆိုမယ်ဆိုတဲ့အချက်တွေပူပေါင်းလှုပ်ဆောင်မယ်ဆိုတဲ့အချက်တွေကူညီမယ်ဆိုတဲ့အချက်ကိုကြည့်မယ်ဆိုရင်တော့ကျွန်တော်တို့ကဟိုအော်အမှတ်60လောက်ကျွန်တော်ပေးနိုင်ပေးချင်ပါတယ
်0 to 9
6 or ပေးချင်တယ
်ဟုတ်ကဲ့ပါ
နောက်တစ်ခုကတော့တကယ်တမ်းအကောင့်ထဲပေါ်မှုကကျွန်တော်တို့တကယ်ကြုံတွေ့ရပြီအလင်းမြန်တဲ့အကောင့်ထဲပေါ်ပြီးတော့လုတ်ဆောင်နိုင်လို့ကျွန်တော်ဂုံနုမှတ်ရတဲ့အထိကိုကျွန်တော်85လောက်ထိကျွန်တော်ပေးချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျအခုလိုအချိန်ယူပြီဆိုပြီးတာကျေးဇူးထူးတင်ပါတယ်ဘောမျိုးမင်
းဟုတ်ကဲ့ကျေးဇူးတင်ပါကိုကျော်သိန်း
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျ။ View American တန်ခါတဲ့အင်္ဂါညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုတလဲပြောပြပေးပါအောင်မယ်။ American နိုင်ငံ New York မြို့က36လမ်း Brooklyn မြေအောက်ဗူရာယုံမှာတည်တံ့ဆန်တော်ချင်းဒီကနေ့မနက်ပိုင်းမှာပဲအနည်းဆုံးလူ9ယောက်တနက်နဲ့အပြစ်ခံခဲ့ရတယ်လို့ရဲတပ်ဖွဲ့သတင်းအရင်းမြစ်တွေကပြောပါတယ်။မိကိုထွက်နေတာကြောင့်ရောက်ရှိလာတဲ့မိသားတပ်ဖွဲ့တွေဟာလူအများအပြစ်ခံရပြီးမပေါက်ကွဲရသေးတဲ့လက်နက်ပစ္စည်းကိုလည်းတွေ့ခဲ့ရတယ်လို့နယူးယောက်မြို့မိသားတပ်ဖွဲ့ကပြောပါတယ်။တပ်ပုံထဲမှာသွေးတွေထွက်နေတဲ့ခီးသွွားတွေလဲကျနေတာကိုလည်းတွေ့ကြရပါတယ်။ရဲတပ်ဖွဲ့ဝင်သတင်းအရင်းအမြစ်အများပြားရဲ့အပြောအရတန်မြတ်ရှိသူဟာဆောက်လို့ရေးလုတ်သားတွေဝတ်တဲ့ရောင်ပြန်အပေါ်အင်ကြီးကိုဝတ်ဆင်ထားပြီးတန်းငွေကမျက်နှာဖုံးကိုလည်းတတ်ဆင်ထားတယ်လို့ဆိုပါတယ်။တခြားအသေးစိတ်အချက်လက်တွေကတော့အခုချိန်မှာမသိရသေးပါဘူးခင်ဗျာ။အိန္ဒိယရဲ့ရုရှားလောင်စာဆီဝန်နှုန်းကိုရှော့ချဖို့အမေရိကန်သမ္မတကအိန္ဒိယဝန်ကြီးချုပ်ကိုတနင်္လာနေ့ကဗီဒီယိုနဲ့တွေ့ဆုံတာမှာတောင်းဆိုခဲ့ပေမဲ့နိုင်ငံလုံးကသဘောမတူကြတာတွေကိုတော့ဖော့ပြောထားကြပါတယ်။အဲ့ဒီအစားယူကရိန်းစစ်ပွဲအဆုံးသတ်တာကိုထောက်ခံကြောင်းနဲ့ယူကရိန်းကိုလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့နိုင်ငံစလုံးကပြောကြပါဗျ။မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတပ်ဖြည့်ရေးဥပဒေနဲ့ဖမ်းဆီးထောင်ချခံထားရတဲ့သတင်းတောက်ဝင်းနိုင်ဦးကိုပြန်လွတ်ပေးဖို့ Britain အခြေစိုက် NUJ အဖွဲ့ကတောင်းဆိုလိုက်ပါတယ်။ Channel မန္တလေးသတင်းဌာနသတင်းတောက်ဝင်းနိုင်ဦးကိုအကြမ်းဖက်မှုဥပဒေနဲ့စစ်ကောင်စီကထောင်ဒဏ်5နှစ်ချမှတ်ထားတာဖြစ်ပါတယ်။မန္တလေးဥပိုလ်ထောင်မှာအကျဉ်းချနေတဲ့ဝင်းနိုင်ဦးကိုလူငယ်ချမ်းသာ권ပြုဖို့အပြည်ပြည်ဆိုင်ရာသတင်းသမားများအဖွဲ့ချုပ်ကတောင်းဆိုပေးမယ်လဲသူ့ကိုထောင်ချခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မှာဖြစ်ပြီးစက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Rob McLean တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။ဗီဒီယိုကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ချီးပါတယ်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ရခသိန်းကင်းဝေးနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.